Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင် VOA American အသံမြန်မာပိုင်းစီစဉ်ရဲ့2020ပြည်နှစ်ဇူလိုင်လ9ရက်အင်္ဂါနေ့မနက်ခင်းစီစဉ်တွေကိုမြို့တော် Washington DC ကနေစတင်ထုတ်လွှင့်ပါပြီ။ဒိုင်းဒိုမီတာ32.40.48တို့ကနေဖမ်းယူနာဆင်နိုင်ကြပါတယ်။အမေရိကန်ပြည်တော်စုမှာ COVID-19 အရေးပေါ်အခြေအနေအရ VOA စီစဉ်တွေကိုပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။အခုအရေးဆုံးတော့ထိတ်တန့်ရောက်သတင်းတွေကိုပြောပြပါမယ်။ကျွန်မတင်ကြီးထိုက်ပါရှင်။ကမ္ဘာတစ်လောကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူ 17.5 သန်းနီးပါးရောက်လာတာနဲ့အတူပဲနိုင်ငံတွေရဲ့စီးပွားရေးပြန်လည်လက်ပတ်နိုင်ရေးအတွက်အစိုးရတွေအကြက်ရိုက်နေပါတယ်။နိုင်ငံတချို့မှာစီးပွားရေးပြန်လည်ဖွင့်လှစ်ရေးမူလအစီအစဉ်တွေကိုပြန်လည်လျှော့ချရတာမျိုးနောက်အသွမ်းလာတက်မြင့်ကန့်သက်ချက်တွေပြန်လည်ကျင့်သုံးလာနေကြရပါတယ်။ဩစတြေးလျမှာဗိုင်းရပ်စ်ကူးစက်မှုအသစ်တွေတိုးလာတာကြောင့်လူဦးရေအများဆုံးပြည်နယ်တစ်ခုဖြစ်တဲ့ Victoria နဲ့ New South Wales နယ်စပ်ကိုပိတ်ကြောင်းတင်းနှလာနေမှာခြေညာခဲ့ပါတယ်။အလားတူကြုံရတဲ့အစ္စရေးမှာလည်းအရက်ဆိုင်တွေ၊ club တွေ၊အားကစားခန်းမတွေနဲ့အများဆုံးရေကူးကန်တွေအလုံးပိတ်ကြောင်းတင်းနှလာနေကထုတ်ပြန်ပါတယ်။ virus ကူးစက်မှုမြင့်လာတဲ့အမေရိကန်က Florida နဲ့ Texas ပြည်နယ်တွေအပါအဝင်ဒေသတချို့မှာကန့်သက်ချက်တချို့ပြန်လည်ချမှတ်လာရပါတယ်။အိန္ဒိယနိုင်ငံကတော့ virus ကူးစက်မှုမှာကမ္ဘာတတိယအများဆုံးနိုင်ငံအဖြစ်ကိုရောက်လာပါတယ်။နိုင်ငံတကာခီးသွားလာမှုကိုအိန္ဒိယမှာပိတ်ထားပေမဲ့လည်းစီးပွားရေးပြန်လည်မြင့်တင်နိုင်ဖို့ပြည်တွင်းခီးသွားလာမှုကိုတော့ဖြည်းဖြည်းချင်းပြန်လည်ဖွင့်လှစ်နေပါတယ်။နှစ်စဉ်မွတ်စလင်နှစ်တန်းခွဲလောက်လာကြတဲ့ဆော်ဒီကဟတ်ချ်ဖျားဘူးရာသီအစမှာပဲဖျားဘူး1000လောက်ပဲကန့်သက်ခွင့်ပြုမယ်လို့ဆော်ဒီအစိုးရကကြေညာလိုက်ပြီးပြည်ပကဖျားဘူးတွေကိုဒီနှစ်မှာလာရောက်ခွင့်ပြုမှာမဟုတ်ပါဘူးရှင်။အမေရိကန်ပြည်ထောင်စုမှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံရမှုကြောင့်သေဆုံးရသူအရေအတွက်ကတနင်္လာနေ့မှာ 33,000 ကျော်ထိရောက်ရှိကြောင်းဂျွန်ဟော့ကင်းစ်တက္ကသိုလ်ရဲ့မှတ်တမ်းကဖော်ပြပါတယ်။ဝါရှင်တန်စံတော်ချိန်တနင်္လာနေ့နေ့ခင်းပိုင်းမှာပဲအမေရိကန်တဝန်းဗိုင်းရပ်စ်ကူးစက်ခံရေအတွက်2,900နီးပါးကိုရောက်လာပါတယ်။အမေရိကန်ပြည်ထောင်စုဟာကမ္ဘာမှာ COVID-19 ကူးစက်ခံရမှုမှာရောသေဆုံးမှုမှာရောအများဆုံးနိုင်ငံဖြစ်နေပါတယ်။ဇွန်လကတည်းကဗိုင်းရပ်စ်ကူးစက်မှုပြန်လည်မြင့်တက်လာတာကြောင့်ပြည်내အတော်များများမှာစီးပွားရေးပြန်လည်ဖွင့်လှစ်အစီအစဉ်တချို့ကိုမဖြစ်မနေဆိုင်းငံ့ခဲ့ရပါတယ်ရှင်။မြန်မာနိုင်ငံမှာတနင်္လာနေ့ကကိုဗစ် -19 ကူးစက်ကံအတည်ပြုလူနာအမျိုးသား3ဦးထပ်တိုးတဲ့အတွက်ကူးစက်ခံရသူပေါင်း316ယောက်ထိရှိသွားပါပြီ။ကူးစက်ခံရသူလူနာသစ်3ဦးကတော့အရပ်စော်ဘွားများပြည်ထောင်စု UAE ကပြန်လာသူတွေဖြစ်တယ်လို့အစိုးရထုတ်ပြန်ချက်ကဖော်ပြပါတယ်။တနင်္လာနေ့ကဓာတ်ခွဲစစ်ဆေးတဲ့လူဦးရေ 1,300 ကျော်ထဲမှာကူးစက်ခံအတည်ပြုလူနာ3ဦးတွေ့ရှိတာဖြစ်ပါတယ်။အခုချိန်ထိကူးစက်ခံလူနာ316ဦးထဲက228ဦးဆေးရုံဆင်းသွားပြီဖြစ်ပြီးသူတို့ကိုတော့အသွားအလာဆက်လက်စောင့်ကြည့်နေပါတယ်။ကူးစက်ခံရသူတွေထဲမှာသေဆုံးသူ6ဦးရှိပါတယ်။လက်ရှိကူးစက်ခံထားရသူတွေကိုတော့ရန်ကုန်မြို့မှာအများဆုံးလက်ခံကုသပေးနေတာဖြစ်ပြီးရခိုင်ပြည်နယ်မှာတော့စုစုပေါင်းအတည်ပြုလူနာ9ဦးနဲ့ဒုတိယအများဆုံးဖြစ်ပါတယ်။ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်နဲ့ဒုတိယကာကွယ်ရေးဦးစီးချုပ်ဒုတိယဗိုလ်ချုပ်မှူးကြီးဆိုးဝင်းတို့ကိုအရေးယူတန်းခတ်ကြောင်းဗြိတိန်ကတနင်္လာနေ့မှာကြေညာပါတယ်။ရိုဟင်ဂျာတွေနဲ့တခြားတိုင်းရင်းသားလူနည်းစုတွေအပေါ်လူအခွင့်အရေးချိုးဖောက်မှုတွေအတွက်မြန်မာစစ်တပ်ရဲ့ခေါင်းဆောင်နှစ်ဦးကိုအရေးယူတန်းခတ်မှုချမှတ်တာဖြစ်တယ်လို့ဗြိတိန်နိုင်ငံခြားရေးဝန်ကြီးဒိုမီနစ်ရပ်ကပြောဆိုသွားပါတယ
် They will include those who perpetrated the systematic and brutal violence against the Rohingya population in Myanmar.
မြန်မာနိုင်ငံတွင်းကရိုဟင်ဂျာတွေအပေါ်အကွက်ချစီစဉ်ပြီးရက်ဆက်တဲ့အကြမ်းဖက်မှုတွေကျူးလွန်ခဲ့ကြသူတွေလည်းအခုအရေးယူတန်းခတ်မှုမှာပါဝင်တယ်လို့ပြောသွားတာပါ2019ခုနှစ်ကရခိုင်ပြည်နယ်တွင်းမြန်မာလုံခြုံရေးတပ်ဖွဲ့တွေရဲ့နယ်မြေရှင်းလင်းမှုကြောင့်ရိုဟင်ဂျာမွတ်စလင်3,300ကျော်အိမ်နီးချင်းဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးခဲ့ရတာဖြစ်ပြီးအခုချိန်ထိနေရာရင်းကိုမပြောင်းနိုင်သေးပါဘူး ဒီဒုက္ခသည်တွေကိုပြန်လက်ခံမယ်လို့မြန်မာဘက်ကဂရုပြုထားပေမဲ့ရိုဟင်ဂျာဆိုတဲ့အုံနှုံကိုတော့လက်မခံပါဘူး။ဥရောပသမဂ္ဂ EU ကနေခွဲထွက်လာတဲ့ဗြိတိန်နိုင်ငံကအမေရိကန်ရဲ့ Magnitsky Act ကိုသူနီးသူဟန်နဲ့ကျင့်သုံးပြီးအခုအရေးယူတန်ခတ်မှုကိုချမှတ်တာဖြစ်ပါတယ
်။ EU ရဲ့ American တမနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိဘိုင်းနိုမီတာ24 kHz 12.33 ညဘိုင်းဒိုမီတာ40 kHz 9139ဘိုင်းဒိုမီတာ51 kHz 5805နဲ့ဘိုင်းနိုမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါရှင
်။ကျွန်တော်ကတော့မျိုးစင်ဆံမှာ VOE မြောက်ပိုင်းစီစဉ်ရဲ့အင်္ဂါနေ့မနေ့ခင်သတင်းကိုဆက်လက်တင်ပြပေးသွားပါမယ်။အိန္ဒိယကတရုတ်တပ်ဖွဲ့တွေနဲ့လွန်ခဲ့တဲ့လကလက်ဒက်အရှေ့ပိုင်းကဂါဝန်တောင်ကြားမှာထိတိုက်ရင်ဆိုင်မှုတွေပြင်းထန်စွာဖြစ်ပွားခဲ့ပြီးတဲ့နောက်သူတို့ရဲ့တပ်ဖွဲ့တွေကိုပြန်လည်ဆုတ်ခွာနေပါတယ်။ဂါဝန်မှာတပ်တွေဆုတ်ခွာတာကိုစတင်ခဲ့ပါတယ်။ကင်းလက်စခန်းအမှတ်14ကအဆောက်အုံတွေကိုလည်းဖယ်ရှားပစ်လိုက်ပါတယ်လို့စစ်တပ်ကဒက်ကန်ဟဲရက်သတင်းစာကိုတင်းနေလာနေကပြောပါတယ်။ကင်းလက်စခန်းအမှတ်14မှာထိတိုက်ရင်ဆိုင်မှုတွေဖြစ်ပွားမှုကြောင့်အိန္ဒိယစစ်သား20နဲ့အရေးအတွက်မသိရတဲ့တရုတ်တပ်သားတွေသေဆုံးခဲ့ရပါတယ်။နိုင်ငံအကြအချိန်ပေါင်းများစွာသဘောတူဆွေးနွေးချက်တွေပြုလုပ်ပြီးနောက်တင်းလာနေကစတင်ကောင်တဲပေါ်မှုတွေပြုလုပ်လာခဲ့တာပါ။ကျွန်တော်တို့ကထိတ်တက်ရင်ဆိုင်မှုတွေကိုအမှန်တကယ်နဲ့တာရှည်ရှောင်လွှဲနိုင်မဲ့ဆုတ်ခွာမှုတွေဟုတ်ရဲ့လားဆိုတာကိုစောင့်ကြည့်ရအောင်မယ်လို့အိန္ဒိယမီဒီယာကိုသတင်းရင်းမြစ်တစ်ခုကပြောထားပါဗျ။အာဖဂန်နစ္စတန်အစိုးရကတင်းလာနေမှာတာလီဘန်9000လောက်ရှိတဲ့ထဲကအကျဉ်းသား600ကျော်ကိုလွှတ်ပေးမှာမဟုတ်ဘူးလို့ကြေညာလိုက်ပါဗျ။သမ္မတအာရှရက်ဂါနီရဲ့ပြောရေးဆိုခွင့်ရှိသူစတစ်စတီကီကကဘူးမျိုးကသတင်းစာရှင်းလင်းပွဲတစ်ခုမှာဒီအကျဉ်းသားတွေကဥရေချိုးပေါက်တဲ့အပြုအမူတွေကြောင့်အခုလိုဖမ်းခံရတာဖြစ်ပြီးတာလီဘန်အဖွဲ့တွေနဲ့ဆက်ဆံမှုကြောင့်မဟုတ်ဘူးလို့ပြောပါရယ်။တခြားအာဖဂန်အာဏာပိုင်တွေကဒီအကျဉ်းသားတွေဟာလူရဲမှုလူသတ်မှုနဲ့မူရစေဝမှုတွေမှာပါဝင်တဲ့ယာစွတ်ကောင်တွေဖြစ်ကြောင်းဖော်ပြခဲ့ပါရယ်။တာလီဘန်နဲ့အမေရိကန်တို့အကြသဘောတူညီချက်အရတာလီဘန်အကျဉ်းသား9000ကိုလွှတ်ပေးဖို့သတ်မှတ်ထားတာလည်းဖြစ်ပါရယ်။ဒီသဘောတူညီချက်ကြောင့်အမေရိကန်စစ်တပ်တွေအာဖဂန်နစ္စတန်ကနေစတင်ဆုတ်ခွာသွားကြပါရယ်။2000ခုနှစ်ထဲကဖြစ်ပွားခဲ့တဲ့ရှေ့ကြတဲ့စစ်ပွဲမှာအမေရိကန်ကပါဝင်ခဲ့တာပါ။နှစ်ဖက်စလုံးကအကျဉ်းသားတွေကိုလွှတ်ပေးဖို့သဘောတူညီချက်ထဲမှာပါဝင်ပါတယ်။တာလီဘန်ဘက်ကဖန်ထားတဲ့အာဖဂန်လူမျိုးရေးတပ်ဖွဲ့ဝင်1000လောက်နဲ့အစိုးရဘက်ကဖန်ထားတဲ့တာလီဘန် 9000 လောက်ကိုလွှတ်ပေးဖို့ဖြစ်ပါတယ်။အာဖဂန်အစိုးရကအကျဉ်းသားတွေကိုလွှတ်ပေးမှုကတိုးတက်မှုရှိပြီးသဘောတူညီချက်တွေအရရှေ့ဆက်သွားမယ်လို့ယူဆပေမဲ့တာလီဘန်တွေကဒါကိုမရှိမဖြစ်အနေနဲ့အပြင်းထန်တောင်းဆိုနေတာကြောင့်ဒီဖြစ်စဉ်တွေကိုနှုတ်ပြသွားစေပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရန့်နဲ့မြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်အွန်းတို့နောက်ထပ်အထိပ်သီးဆွေးနွေးပွဲတစ်ကြိမ်ပြုလုပ်နိုင်ရေးအလားအလာကိုအရှိန်မြှင့်ဖို့အတွက်တောင်ကိုရီးယားသမ္မတမွန်ဂျေအင်းကမျိုးသားလူမျိုးရေးအကြီးအကဲသစ်တွေကိုခန့်တားလိုက်ပါတယ်။ဒီအကြီးအကဲသစ်တွေဟာမြောက်ကိုရီးယားနဲ့အဆင်ပြေဆက်သွယ်ရေးကိစ္စတွေမှာအတွေ့အကြုံများပြားရှိခဲ့ပေမဲ့သမ္မတမွန်ဂျေအင်းရဲ့အားထုတ်မှုဟာအောင်မြင်ဖို့အလားအလာသိမ့်မရှိဘူးလို့အကြေခတ်သမားတွေကပြောကြပါတယ်။အမေရိကန်ပြည်ထောင်စုမှာနိုဝင်ဘာသမ္မတရွေးကောက်ပွဲမတိုင်ခင်ဒေါ်နယ်ထရန့်နဲ့ကင်ဂျွန်အွန်းတို့အကြားထိပ်သီးဆွေးနွေးပွဲနောက်ကျင်ဖြစ်စေလိုတယ်လို့သမ္မတမွန်ကပြောကြားခဲ့ပြီးတဲ့နောက်ရက်ပိုင်းအကြာမှာအခုလိုရာဇဝတ်တွေခန့်အပ်လာတာလည်းဖြစ်ပါတယ်။ဒီလှုပ်ဆောင်ချက်ကထိပ်သီးဆွေးနွေးပွဲမှာမြောက်ကိုရီးယားဘက်ကဘာရည်လိုချင်တယ်ဆိုတာသိရှိနိုင်မှုနဲ့ဒီလိုထိပ်သီးဆွေးနွေးပွဲနောက်ကျင်ပြုလုပ်ခြင်းဟာကောင်းမွန်တဲ့စိတ်ကူးစိတ်ဆန်းဖြစ်တယ်ဆိုတာအမေရိကန်အစိုးရသိရှိအောင်အားထုတ်မှုဖြစ်တယ်လို့သမ္မတ George W. Bush လက်ထက်ကအရှိအာချဆိုင်ရာယာယီလက်ထောက်နိုင်ငံခြားရေးဝန်ကြီးဖြစ်ခဲ့သူ Evans Ruby က VOA ကိုပြောပါတယ်။ဒါပေမဲ့အမေရိကန်အစိုးရဘက်ကတော့မြောက်ကိုရီးယားရဲ့နျူကလ িয়ার ဖျက်သိမ်းရေးတောင်းဆိုမှုကိုအချော့ပေးလက်လျောနိုင်မှာမရှိဘူးလို့လည်းသူကပြောပါတယ်။အမေရိကန်နဲ့မြောက်ကိုရီးယားတို့ဟာပြီးခဲ့တဲ့အောက်တိုဘာလကစတော့ဟ ோம் မြို့မှာလုပ်ငန်းအဆင့်ဆွေးနွေးပွဲတွေပြုလုပ်ခဲ့ပေမဲ့တိတ်မကြခင်ကရပ်ဆိုင်းသွားတာလည်းဖြစ်ပါတယ်။တရုတ်နိုင်ငံကဥပဒေပညာပါမောက္ခတဦးဟာသမ္မတရှီကျင်းပင်အစိုးရအကြောင်းပုတ်ခတ်တဲ့စာတမ်းနဲ့ရေးသားခဲ့တာကြောင့်ဘေကျင်းမြို့မှာဖန်ခံလာရပါတယ်။ယူဇန်ဂရန်ကိုတရားစင်ကြော်တဲ့ရဲတွေကတနင်္လာနေ့မနက်မှလာပြီးသူ့အိမ်ကနေဖမ်းခေါ်သွားကြတယ်လို့သူ့ငယ်ချင်းတွေကပြောပါတယ်။သူငယ်ချင်းကန်ရှောင်းနှန်းရဲ့ပြောပြချက်အရကွန်ပျူတာနဲ့စာရွက်စာတမ်းတွေကိုလည်းသိမ်းဆည်းသွားကြောင်း The New York Times သတင်းစာကဖော်ပြပါတယ်။သူဟာခြံတူးအနောက်တော်မင်းကိုလဲပတ်သွားလာနေစဉ်ပြည်ထစာမှုဆွဲမှုနဲ့ဆွဆွဲခံထားရတာဖြစ်ကြောင်းရဲတွေကပြောတယ်လို့သူဇနီးကဆိုပါတယ်။ယူဇန်ဂရန်ကဘေကျင်းမြို့ကနာမည်ကြီးတက္ကသိုလ်ဖြစ်တဲ့ရှင်ဟွာတက္ကသိုလ်မှာ2019နှစ်ထိနှစ်ပေါင်းများစွာပို့ချတင်ကြလာခဲ့သူဖြစ်ပါတယ်။ဒါပေမဲ့သူဟာသမရရှိရဲ့အာဏာအုပ်ချုပ်မှုတင်းကျပ်လာတဲ့အပေါ်ပုတ်ခတ်ရေးသားခဲ့ပြီးတဲ့နောက်စာတင်တာတွေနဲ့သူ့စေတနာပြုတာတွေကိုတားမြစ်ခံလိုက်ရပြီးနေအကျဲကျုံနဲ့ဖန်စီခံလိုက်ရပါတယ်။ဖေဖော်ဝါရီလထဲမှာရေးသားထုတ်ဝေခဲ့တဲ့သူဆောင်မတဲ့မှာတရုတ်ရဲ့ကိုရိုနာဗိုင်းရပ်စ်ကြောင့်လှုပ်ဝဲမှုနဲ့လိမ့်လည်လှည့်ပြားမှုတွေအကြောင်းအပြစ်တင်ရေးသားထားပြီးဒီဗိုင်းရပ်စ်ကိုဝူဟန်မြို့မှာစတင်တွေ့ရှိခဲ့ပြီးတဲ့နောက်ကမ္ဘာ့ကပ်ရောဂါအသင်းပြောင်းသွားပြီးကမ္ဘာတစ်ဝှမ်းကလူပေါင်း 17.4 သန်းကိုဖျားနာစေပြီးသေဆုံးသူဦးရေ 5,300 ကျော်ရှိပြီဖြစ်ပါတယ်။ တရင်တွေကိုမတ်တငီထိုင်တဲ့အတူတင်ပြပေးခဲ့တာပါ။အခုချိန်ကစပြီးတရင်လာတွေနဲ့အပတ်စဉ်ကဏ္ဍတွေကိုနားဆင်ကြပါမယ်
။ကျွန်တော်ညံဝင်းအောင်ပါခင်ဗျာ။လူအခွင့်ရေးချိုးဖောက်ကျူးလွန်တဲ့ဆွဆွဲချက်နဲ့မြန်မာတမတော်ကဝေးဦးစည်းချုပ်ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်နဲ့ဒူတက်ချုပ်ဒူဗိုလ်ချုပ်မှူးကြီးစိုးဝင်းတို့ကိုဗီဒိန်အစိုးရကတရင်လာနေမှာတန်ခတ်အေးအေးယူလိုက်တဲ့အကြောင်းကိုတင်ပြခြင်းပါလေ။ရခိုင်ပြည်နယ်ကရိုဟင်ဂျာတွေအပါအဝင်အခြားတိုင်းသားဒေသတွေမှာမြန်မာစစ်တပ်ကကျူးလွန်ခဲ့တဲ့လူအခွင့်ရေးချိုးဖောက်မှုတွေအတွက်တောင်ဝန်အရှိဆုံးမြန်မာစစ်တပ်ခေါင်းဆောင်နှစ်ဦးဖြစ်တဲ့ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှူးကြီးမင်းအွန်လိုင်းနဲ့ဒုတက်ချုပ်ဒုဗိုလ်ချုပ်မှူးကြီးစိုးဝင်းတို့ကိုဗီဒင်အစိုးရကပိတ်ဆို့တန်ခတ်အရေးယူလိုက်ကြောင်းဗီဒင်နိုင်ငံသားရေးဝန်ကြီးဒေါမနစ်ရပ်ကဇူလိုင်6ရက်တနင်္လာနေ့မှာကြေညာသွားပါတယ
် They will include those who perpetrated the systematic and brutal violence against the Rohingya population in Myanmar
မြန်မာနိုင်ငံကရိုဟင်ဂျာတွေအပေါ်လူမဆန်တဲ့အကြမ်းဖက်မှုတွေကိုအစီအစဉ်တကျနဲ့ကျူးလွန်ခဲ့တဲ့အတွက်သူတို့ကိုလည်းအခုအေးအေးယူတံခါးမှုမှာထဲသွင်းလိုက်ပါတယ်လို့ဗီဒင်ဝန်ကြီးကပြောသွားတာပါမြန်မာစစ်တပ်ခေါင်းဆောင်နှစ်ဦးကိုဗီဒင်အစိုးရကမက်နစ်စကီအက်ရအေးအေးယူလိုက်တာဖြစ်ပါတယ်စစ်တပ်ကရောမြန်မာအစိုးရကပါရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုလက်မခံပယ်ချတာပါတယ်ဗီဒင်နိုင်ငံဟာ EU ဥရောပသမဂ္ဂအဖွဲ့ဝင်ဖြစ်နေချိန်တုန်းက EU တစ်ခုလုံးရဲ့မူဝါဒအရမြန်မာစစ်တပ်နဲ့စစ်ခေါင်းဆောင်တွေပေါ်တံခါးပိတ်ဆို့အေးအေးယူဖို့ခက်ခဲပေမဲ့အခုအခါဗီဒင်က EU ကနေခွဲထွက်လာပြီမို့မြန်မာစစ်ကောင်းဆောင်တွေကိုအခုလိုအရေးယူလာတာဖြစ်တယ်လို့ဘာမာကင်ပိန်း UK မြန်မာအရေးလှုပ်ရှားမှုအဖွဲ့ဒါရိုက်တာမတ်ဖာမနာက VOA မြန်မာပိုင်းကိုပြောပါတယ်။ဒါပေမဲ့ဗီတင်ရဲ့အခုပိတ်ဆို့မှုဟာဟန်ပြတသက်တာဖြစ်တယ်လို့သူကဝေဖန်လိုက်ပါတယ
်။ The British government is making symbolic sanctions but it's not going to hurt them virtually. Minor I cannot come on holiday. He has no business in the
ဗီဒီဇာအစိုးရရဲ့ဆုံးဖြတ်ချက်ကဟန်ပြအရေးယူပိတ်ဆို့မှုတာဖြစ်ပြီးလုံလောက်တဲ့အရေးယူမှုမဟုတ်ပါဘူး။ဗိုလ်ချုပ်မင်းအွန်လိုင်းအနေနဲ့ဒီနိုင်ငံကိုအလေအပတ်ခီလာရောက်မှာမဟုတ်တလို့ဒီနိုင်ငံမှာသူ့စီးပွားရေးလုပ်ငန်းတွေလည်းမရှိပါဘူးသူ့ဘဏ်ငွေစင်းလည်းမရှိပါဘူးဒါကြောင့်ထိရောက်မှုမရှိနိုင်ပါဘူးလို့ပြောသွားတာပါမြန်မာစစ်တပ်ဟာရိုဟင်ဂျာတွေပုံမှန်သာမကတိုင်းရင်းသားဒေသတွေမှာပါစစ်ရာဇဝတ်မှုနဲ့လူအခွင့်အရေးချိုးဖောက်မှုတွေကျူးလွန်နေစေဖြစ်တာကြောင့်ဒါကိုထိရောက်စွာတားမြစ်ဖို့လိုတယ်လို့မတ်ဖာမနာကထောက်ပြပါတယ
် We want sanctions that hurt all the military businesses on the military companies on UMA and MEC
ကျွန်တော်တို့အနေနဲ့ကတော့မြန်မာစစ်တပ်ပေါ်ပြင်းထန်တဲ့ပိတ်ဆို့အရေးယူမှုမျိုးကိုချမှတ်စေချင်တာပါမြန်မာစစ်တပ်နဲ့ပတ်သက်သမျှစီးပွားရေးလုပ်ငန်းအားလုံးကိုပိတ်ဆို့ဖို့လိုပါတယ်ဥပမာမြန်မာစစ်တပ်ပိုင်းဥပိုင်လီမီတက်လိုဟာမျိုး MEC လိုဟာမျိုး Mitel မြန်မာဘီယာစတဲ့လုပ်ငန်းတွေကမြန်မာစစ်တပ်နဲ့စေကောင်းဆောင်တွေအတွက်ဝင်ငွေရနေတာပါဒီဝင်ငွေတွေနဲ့မြန်မာစစ်တပ်ကလက်နက်တွေစုဆောင်ပြီးတိုင်းသားဒေသကစစ်ပွဲတွေမှာတုံရင်လူအခွင့်အရေးချိုးဖောက်မှုတွေဖြစ်လာတာပါလို့ပြောသွားတာပါဗြိတိရှားအစိုးရကမြန်မာစစ်ကောင်းဆောင်တွေအပေါ်အရေးယူပိတ်ဆို့ပေမဲ့ဗြိတိရှားကုမ္ပဏီတွေကတော့မြန်မာစစ်တပ်ပိုင်းလုပ်ငန်းတွေနဲ့ပူးပေါင်းပြီးမြန်မာနိုင်ငံမှာစီးပွားရေးလုပ်နေတာကိုတော့မတားဆီးနိုင်ဘူးလို့မတ်ဖာမနာကထောက်ပြအပြစ်တင်ပါတယ်အဲ့ဒီထဲမှာထင်ရှားတာကရန်ကုန်မြို့ကမြန်မာစစ်တပ်ပိုင်း MTM စိတ်ကမ်းလေပတ်မှုမှာ Fortia Management ဆိုတဲ့ဗြိတိန်ကုမ္ပဏီကအကျိုးတူလုပ်ခဲ့တာကိုထောက်ပြပါတယ်မက်နစ်စကီအက်ဟာကမ္ဘာလုံးဆိုင်ရာဥပဒေဖြစ်ပြီးလူအခွင့်အရေးချိုးဖောက်မှုမှာတာဝန်ရှိသူတွေကိုတန်ခတ်ပိတ်ဆို့အရေးယူတဲ့ဥပဒေဖြစ်သမ္မတဥဘာမလက်ထက်2012ဒီဇင်ဘာလကအမေရိကန်အောက်လွှတ်တော်မှာပြဋ္ဌာန်းခဲ့တာဖြစ်ပြီး2016မှာကမ္ဘာလုံးဆိုင်ရာဥပဒေဖြစ်ကျင့်သုံးလာတာဖြစ်ပါတယ်မက်နစ်စကီအက်ပြဋ္ဌာန်းချက်အရလူအခွင့်အရေးချိုးဖောက်သူတွေရဲ့ပိုင်ဆိုင်မှုဗန်စင်းတွေကိုထိန်းချုပ်တာတင်းစီတာလုပ်ပိုင်ခွင့်ရှိပြီးအဲ့ဒီလူတွေရဲ့ပြင်ဝင်ခွင့်ဗီဇာကိုပိတ်ပင်ထားမှာဖြစ်ပါတယ်2019ဒီဇင်ဘာလတုန်းကလည်းဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့ဒူဗိုချုပ်မူကြီးဆိုဝင်69ချင်းမြန်တက်မှမှုဗိုချုပ်တန်းဦးနဲ့33ချင်းချင်းတက်မှမှုဗိုချုပ်အောင်အောင်တို့ကိုမက်နစ်စကီအက်ရအမေရိကန်ကအရေးယူခဲ့တာရှိပါတယ်ခင်ဗျာ
ကချင်ပြည်နယ်ဖားကန့်ကျောက်စိမ်းတွင်းမှာလူပေါင်း180ကျော်သေဆုံးခဲ့ရတဲ့မတော်တဆမှုနဲ့ဆက်နွယ်ပြီးတက်မရော်ကအဆင့်မြင့်အရာရှိနှစ်ယောက်ကိုအရေးယူလိုက်တဲ့အကြောင်းပြောပြပေးခြင်းပါတယ်ကျွန်မမိခါပါဖားကန့်မြို့နယ်ဝေခါကျေးရွာအနီးလူပေါင်း182ယောက်ထပ်မင်းသေးဆုံးခဲ့ပြီး54ယောက်ဒဏ်ရာရခဲ့တဲ့မြေပြိုကျမှုအတွက်လုံခြုံရေးတာဝန်ရှိသူတွေအဖြစ်တက်မမှုတဦးနဲ့ကချင်ပြည်နယ်လုံခြုံရေးနဲ့နယ်စပ်ရေးရာဝန်ကြီးတို့ကိုအရေးယူလိုက်တဲ့အကြောင်းတက်မတော်သတင်းမှန်ပြန်ကြားရေးအဖွဲ့ပြောခွင့်ရသူဗိုလ်မှူးချုပ်စောမင်းထွန်းကပြောပါတယ
်ဒီလုံခြုံရေးတာဝန်ရှိသူဆိုတဲ့နေရာမှာအဲ့မှာကန့်တတ်ထားရရှိနေကားစီထားရရှိနေအစီအစဉ်စီကနေရှိနေဒီကနေ့အမိတ်ရှိနေအဲ့ဒီနောက်ပတ်သက်လို့ကချိုးဖောက်ခဲ့တာလေ၊ဆိုင်နာဖို့အားနေကြတာလေ၊ဒါနဲ့ပတ်သက်လို့ကမလိုက်နာတာလေရှိတယ်လို့ရှိရင်ပုံစံကြီးကဒါတောင်းယူနေရတဲ့လူတွေအဲ့နဲ့ဒါတွေကိုစားသိဖို့ဒါတွေကိုကန့်တတ်ဖို့အဲ့ဒီနောက်ပတ်သက်လို့ကအစစ်အစစ်တင်ပြဖို့တောင်းရှိပါလိမ့်မယ် ဒါတွေကိုလိုက်လာဖို့အားနေခဲ့တယ်ဆိုင်လာဖို့ပြတ်ခတ်ခဲ့တယ်ချိုးပေါက်ခဲ့တယ်ဆိုလို့ရှိရင်ဒီအကြီးကြီးမှာဖြစ်ပါတယ်တမတော်ရဲ့စစ်ထက်ဥပဒေဆိုင်ရာလုံခြုံရေးအတိုင်းအောင်ဆောင်ရတာပါလို့လည်းစစ်တရားရုံးဖွဲ့စည်းစစ်ဆေးရတယ်ဒါရှိပါလိမ့်မယ်
မတော်တဆမှုမှာတာဝန်ရှိသူတွေအဖြစ်တမတော်ကအရေးယူလိုက်တဲ့လုပ်ရက်ကိုတော့ဖားကန့်မြို့နယ်အမျိုးသားလွှတ်တော်ကိုယ်စားလှယ်ဦးခင်မောင်မြင့်ကကြိုဆိုလိုက်ပါတယ်အလားတူအစိုးရအနေနဲ့လည်းတာဝန်ရှိသူတွေကိုအရေးယူသွားဖို့တိုက်တွန်းသွားခဲ့ပါတယ
်အဲ့လိုဖြစ်ရပြင်းကြောင်းရင်းကပူးပေါင်းဆောင်ရွက်မှုရှိတော့ဒါကဘာပဲဖြစ်ဖြစ်ဆံပြပေါ့ဗျာနောက်နောက်ပူးပေါင်းဆောင်ရွက်ဖို့အတွက်ကျွန်တော်တို့ကတော့ပူးပေါင်းဆောင်ရွက်မယ်ဆိုတဲ့သဘောနဲ့သူတို့လုပ်ပေးတယ်လို့ပဲကျွန်တော်မြင်ပါတယ်ဒီဘက်ကလည်းလာပဲထင်တာပဲကျွန်တော်ထင်တာတော့အဲ့ကတော့ပြည့်ပြည့်တတာလုပ်ပြလို့ကျွန်တော်အစိုးရဖွဲ့ရလည်းပြည့်ပြည့်တတာလုပ်ပြရမလဲ။ဒါပြည်ထောင်စုဝန်ကြီးကနေမှဒီမှာအတိအကျလာပြီးမှစစ်ဆေးတယ်။သူတို့ဘိုင်းကနေမှတပ်ပိုင်းကိုလည်းအရေးယူပေးတယ်ဆိုကျွန်တော်တို့အစိုးရဘိုင်းကလည်းတက်ဆိုင်ရာဝန်ကြီးတို့တက်ဆိုင်ရာဌာနဆိုင်ရာတို့ကိုလည်းအရေးယူတင်တယ်လို့ကျွန်တော်မြင်တယ်။ဟုတ်ကြပါလားပူပေါင်းလို့ရမှာလေ
။မြမအစိုးရရဲ့တည်ရန်စာတနဲ့တဘောဝပဝင်ချင်းထိန်းသိမ်းရေးဝန်ကြီးဦးအောင်ဝင်းဥက္ကဋ္ဌအနေနဲ့ဦးဆောင်တဲ့စုံစမ်းစစ်ဆေးရေးအဖွဲ့ကတော့ကချင်ပြည်နယ်ဖားကန့်ဒေသမှာတွားရောက်စစ်ဆေးကြတာတွေလုပ်ခဲ့ပါတယ်။စုံစမ်းရေးအဖွဲ့ဟာဖားကန့်ဒေသကကြောက်စိမ့်တူဖို့ရေးလုပ်ငန်းရှင်တွေနဲ့ကုမ္ပဏီတာဝန်ရှိသူတွေကိုမေးမြန်းစစ်ဆေးတာတွေ၊ကွင်းစင်းလေးလာတာတွေပြီးခဲ့တဲ့ရက်ပိုင်းကလှုပ်ဆောင်ခဲ့ကြပါတယ်။တမတော်ကတော့အရေးယူလိုက်တဲ့စစ်ဖက်ဆိုင်ရာအရာရှိတွေကိုလက်တလုံးမူလတာဝန်တွေမှာပြန်လည်ထမ်းဆောင်ဖို့ညွှန်ကြားထားပြီးဆက်လက်အရေးယူမှာဖြစ်ကြောင်းပြောဆိုထားပါတယ်။ကချင်ငင်းငင်းရေးကွန်ရက်ညှိနှိုင်းရေးမှူးဒေါက်ခွန်ကြာကတော့လက်တွေ့အရေးယူတဲ့လုပ်ရက်တွေနဲ့ထိရောက်တဲ့ပြုပြင်ပြောင်းလဲမှုတွေရှိမှသာအခုလိုအဖြစ်ဆိုးမျိုးကိုရှောင်ဖယ်နိုင်မယ်လို့သူမကမြင်ပါတယ်
။ရှိယူရကောင်းပါတယ်။ဒါပေမဲ့ဒီဥစ္စာဟာကျမတို့အခုနိုင်ငံရေးအရအမိကောင်းပဲရဖို့လားဒါမှမဟုတ်လို့ရှိရင်ဘလောက်အတိုင်းကာထိပဲတက်ရောက်မှာလဲဆိုတာလဲကျမတို့မသိဘူးရှင့်။ကျမတို့အနေနဲ့ဖြစ်စီချင်တာကတော့ဟုတ်ပြီမှားခဲ့တာလည်းမှားပြီဖြစ်ပြီးတာလည်းဖြစ်ပြီးအဲ့တော့ရှိနေတဲ့ဒီနိုင်ငံတော်ကနေ budget စိုက်ထုတ်မှု CSR fund တွေလည်းရှိတယ်ဒါတွေအကုန်လုံးနဲ့ပြုပြင်မှုမှလိုရသမျှကိုအကုန်ပြုပြင်မှုမှပြီးတော့မှလက်ရှိကာလမှာထပ်မဖြစ်အောင်ပြုပြင်မှုမှလိုအပ်တယ်လို့အနာဂတ်မှာပြန်မဖြစ်အောင်လဲတိုးတင်ပြီးတော့မှကာကွယ်မှုပြီးရင်တရားဥပဒေစိုးမိုးအောင်လှုပ်ဆောင်မှုဒါတွေအကုန်လုံးကိုလိုအပ်တယ်လို့ယူဆပါတယ်ရှင့်မလုပ်ဘဲနဲ့ဒီနှစ်ယောက်ကိုပဲအရေးယူရဆိုရင်တော့ဒါထိရောက်မှုမရှိဘူးလို့ယူဆတယ်တရားမှုမသိတဲ့အခါဒီအရေးယူမှုကျိုးဆိုတယ်လို့ပြောရဖို့လည်းနည်းနည်းခက်ပါတယ်ရှင့
်ဖာကန်ဒေတာမှာ2015ခုနှစ်တုန်းကမြေစာပုံပြိုကျရာကလူ100ကျော်လောက်တည်ဆုံခဲ့တာရှိခဲ့ပူပါတယ်အခုလိုမတော်တဆဖြစ်ရတဲ့အကြောင်းရင်းတွေထဲမှာတော့မြန်မာနိုင်ငံမှာကြောက်ရွံ့ဥတွေကိုအတီးပြုထားပေမဲ့လက်တွေ့ကျင့်သုံးနိုင်မှုမရှိတာဟာလေအကြောင်းရင်းတစ်ခုဖြစ်တယ်လို့အကဲခတ်တချို့ကထောက်ပြနေကြတာတွေရှိပါတယ်နိုင်ငံတကာသဘာဝတယံဇာတစောင့်ကြည့်ရေးအဖွဲ့တစ်ခုဖြစ်တဲ့Global Witness ကတော့ကချင်ပြည်နယ်မှာကြောက်စိမ့်တူဖော်မှုတွေကိုအစိုးရကထိန်းချုပ်ဖို့ပြက်ကွက်နေတာကြောင့်ဖားကန့်ဒေတာမှာအခုလိုထိခိုက်သေဆုံးမှုတွေကြုံနေရတာလို့ပြောဆိုထားပါတယ်။ပြီးခဲ့တဲ့သတင်းပတ်ထဲကြုံရတဲ့ဒီဖြစ်ရက်အတွက်စိတ်မကောင်းဖြစ်ရကြောင်းကုလသမဂ္ဂအထွေထွေအတွင်းရေးမှူးချုပ်နဲ့အရှေ့တောင်အာရှနိုင်ငံများအသင်းအာဆီယံနဲ့မြန်မာနိုင်ငံအခြေစိုက်အမေရိကန်တန်ယုံတို့ကကြော်ညာချက်တွေအတိအကျထုတ်ပြန်ပြောဆိုထားပါတယ်ရှင်။ကျွန်မမိခါပါရန်ကုန်ကနေဒီသတင်းပေးပို့ထားတာဖြစ်ပါတယ်။
မကြသေးခင်ကစလို့အမေရိကန်ဒေါ်လာနဲ့မြန်မာကျပ်ငွေလဲလဲနှုန်းကျဆင်းလာနေတဲ့အတွက်ကုန်ထုတ်လုပ်ငန်းတွေမှာထိခိုက်လာမှာစိုးရိမ်မှုတွေထွက်ပေါ်လာနေတဲ့အကြောင်းပြောပြပေးချင်ပါတယ်။ကျွန်တော်ကတော့ဇော်ထပ်ပါ။မြန်မာနိုင်ငံဘူဘန်ရဲ့ဒီနေ့ဒေါ်လာနဲ့ကျပ်ငွေလဲလဲနှုန်းရည်ညွှန်းတန်ဖိုးဟာ1,387ဒသမ1ကျပ်ဖြစ်ပြီးပြင်ပဘန်ဒီမှာတော့ဒေါ်လာကို1,360လောက်သာဈေးပေါက်ပါတယ်။ဘူဘန်ကဂျာဝင်ထိန်ဖို့ကြိုးပမ်းနေတဲ့ကြားကဒေါ်လာစိတ်တဖြည်းဖြည်းကျလာတဲ့အပေါ်မှာတော့ပြည်တွင်းကုန်ထုတ်လုပ်ငန်းရှင်တွေစိုးရိမ်နေကြပါတယ်။ကုန်သွယ်ရေးဝန်ကြီးဌာနသင်တန်းကျောင်းတာဝန်ခံဦးသိမ်းမြင့်ဝေကတော့ငွေလဲလဲနှုန်းကျပ်ငွေ1200အောက်အထိကျဆင်းမသွားဖို့မျှော်လင့်ကြောင်းပြောပါတယ်။
အခုလက်ရှိကတော့ဘူဘန်ဝင်ရောက်ထိန်းချောင်းပေးနေတာပဲပေါ့နော်။အဲဒါကတော့သိတာထင်တာရဲ့ချက်ကလေးပေါ့။အဲလိုဝင်ရောက်ထိန်းချောင်းဝေလို့လေကျဆင်းကျလိုက်တာကိုမကြဘူးလို့လည်းမြင်တာပေါ့နော်။ပထမတစ်ချက်ကတော့အဲဒုတိယကတော့အဲ့လိုတောက်မြာအောက်ရောက်သွားတယ်ဆိုရင်လည်းသိပြီးကြိုက်ဘူးပေါ့နော်ကျွန်တော်တို့အမြင်ရတော့လေအဒီ1400ဆောက်ဝန်းကျင်လောက်ပါတော့ the regional exchange rate ရှိမယ်လို့မြင်တာပေါ့
ပြည်တွင်းကုန်ထုတ်လုပ်ငန်းတွေအထူးသဖြင့်အထက်ကျောင်းလုပ်ငန်းတွေဟာပို့ကုန်အတွက်အမေရိကန်ဒေါ်လာနဲ့ရပြီးဝန်ထမ်းတွေကိုလာတာရှင်တဲ့အခါမှာကျပ်ငွေလဲလဲရသလိုလာစာတူပြီးညှိနှိုင်းတာတွေလည်းရှိလို့ဒေါ်လာဈေးဆက်ကြမဆိုရင်တော့ကုန်ထုတ်လုပ်ငန်းတွေအတွက်အဆင်ပြေမှာမဟုတ်ဘူးလို့ရွှေလင်းမန်းစက်မှုဆောင်ဥက္ကဋ္ဌဦးအေးတောင်က VOE ကိုပြောပါတယ်
ကျွန်တော်တို့နိုင်ငံ export ဆွက်ချာတော့ပြောင်းတာပါဗျာသူတကယ်ဒီလိုအစည်းဆက်ပေါ့ကျွန်တော်တို့အားကိုးစရာအတူတင်ဖို့တိုင်တယ်လို့ပဲကျန်တဲ့ဒီလိုင်တာဆွကြီးတာပေါ့အဲသူတို့တွေကလည်းကျန်တဲ့နိုင်ငံတွေနဲ့ ူးတူးချိတ်ဆက်တာတွေများတဲ့အခါကျတော့ကျွန်တော်တို့ဆုံးမှုပုံစံတွေတော့ပြောင်းလာတာကိုတွေ့ရပါတယ်ဗျ။အပြောင်းလာတာနဲ့အမြခုနကျွန်တော်တို့အမျိုးမျိုးတွေပြောင်းလာတယ်ပေါ့
။ဒေါ်လာဈေးကျလို့ပို့ကုန်လုပ်ငန်းရှင်တွေစိုးရိမ်နေတဲ့တစ်ချိန်တည်းမှာပဲမြန်မာနိုင်ငံရဲ့အကုန်ထုတ်လုပ်မှုအညွန်ကိန်းဟာမေလထဲမှာ 38.9 ရှိနေရာကနေ 48.9 အထိဒေါ်လာကြောင်းလန်ဒန်အခြေစိုက်စီးပွားရေးအကဲဖြတ်အဖွဲ့ IHS Market ရဲ့ဇူလိုင်2ရက်ကထုတ်ပြန်ကြမှာဖော်ပြထားပါတယ်။ဒီလိုတိုးတက်လာတဲ့အကြောင်းရင်းနဲ့ပတ်သက်လို့ကတော့ကုံသွေးပညာရှင်ဦးသိမ့်မြင့်ဝေကအခုလိုသုံးသပ်ပါတယ်
။နောက်ဆုံးရအောင်ကြောင့်ဖွားရင်တော့တကယ်လို့ဒုက္ခတွေ့နေတာပေါ့နော်။ဒီကကိုဗစ်လည်းဖြစ်နေတယ်လက်ရှိ။အခုလိုသွားရလည်းဒုက္ခလာတာတိုးတောင်းနေတယ်။ order တွေလည်းမကျင်။နော်ရတဲ့ order လည်းပို့ဖို့ကလည်းခက်နေတယ်။အဲတော့ကျွန်တော်တို့ရှိပါကအစာဆုံးဘာမှမရှိနိုင်ဘူး။ပိတ်ကအစာတိုးတိုးဝဝဖြစ်လာပြီးရဲ့လို့တော့မပြောသေးပါဘူး။သာစုလေးဖြစ်ပေါ့နော်။ကျွန်တော်တို့ဒီနေနေတဲ့ဟာလေးဖြစ်နိုင်တော့ကိုကောင်းတော့နော်ဒီလိုဖြစ်ကြတော့ချိန်လို့မရနိုင်ဘူးနော်ဒါပေမဲ့နိုင်ငံတော်ကငွေရှိတဲ့အခါကျတော့နိုင်ငံတော်ကဒီနဲ့လုပ်လို့ရတာတွေအများကြီးရှိပါတယ်နော်စိုးစိုးဝေါ်ဝေါ်ဖြစ်တဲ့မှာတော့အခြေအနေပါတော့တည်လို့တော့ဆိုတာပေါ့နော
်မြန်မာကုန်သွယ်ရေးဝန်ကြီးဌာနအချက်အလက်အရဆိုရင်2019ကနေ2020အပိလာအထိပုံမှန်တဲ့နေဆက်ကုန်သွယ်ရေးပို့ကုန်တဲ့အတွင်းကိုနှစ်ခုပေါင်းမှာမြန်မာနိုင်ငံကအမေရိကန်ဒေါ်လာတန်ပေါင်း 22,657.42 ဘူးကုန်သွယ်ထားပြီးတွင်းကုန်ကတော့အနည်းငယ်ပိုများနေရလဲဖြစ်ပါတယ်။ကျွန်တော်ကတော့ဇော်ထက်ပါရန်ကုန်မြို့ကနေသတင်းပေးပို့ထားတာဖြစ်ပါတယ်
။ COVID ကာလကန့်သက်ချက်တွေရှိနေစေဖြစ်တာကြောင့်တရုတ်နိုင်ငံနဲ့နယ်စပ်ကုန်သွယ်ရေးမှာအကြီးအကျယ်ထိခိုက်နေတဲ့အကြောင်းကိုပြောပြပါမယ်။ကျွန်မအင်တနာထွန်းပါမြန်မာနဲ့တရုတ်နိုင်ငံကြားအကြီးကနယ်စပ်ကုန်သွယ်ရေးလမ်းကြောင်းဖြစ်တဲ့မူဆယ်ဂိတ်ကိုပြန်ဖွင့်ပေးထားပေမဲ့ကန့်သက်ချက်တွေရှိနေစေဖြစ်တာကြောင့်ကုန်စည်စီးဆင်းမှုတွေကြံ့ကြာမှုတွေနဲ့နစ်နာဆုံးရှုံးမှုတွေရှိနေတယ်လို့ကုန်သည်တွေကပြောပါရယ်။နယ်စပ်ဖြတ်ကျော်တဲ့ကုန်ကားတွေကိုတပ်ဆိုင်ရာနိုင်ငံကယာဉ်မောင်းတွေနဲ့သာဝင်ရောက်ခွင့်ပြုထားတာကြောင့်တရုတ်နိုင်ငံဘက်ကကုန်စည်တင်ပို့ရမှာအစားထိုးယာဉ်မောင်းရှာဖို့သတင်းတစ်ပတ်လောက်အထိကြာမြင့်ပြီးနစ်နာဆုံးရှုံးမှုတွေကြုံနေရတယ်လို့မူဆယ်မြို့ရွှေနဂါကုန်စည်တိုင်းကဥကြော်စီရကပြောပါရယ်။
ရုပ်ထဲဝင်မဲ့ကြေကောင်မှန်ဝင်းပေါက်အရောက်ဆိုရင်အနည်းဆုံးအမ6-8000လောက်ကတန်းရတယ်အဲ့ဒီတော့တော့ရှိကြပါဘူးကောင်းကားကဆိုတော့ငကူပြရတဲ့ပေါက်သေးတဲ့2ဆပေါ့နော်2ဆလောက်ပြရတယ်ငကူတို့ရန်ကုန်တို့ရင်10သိန်းလောက်ရတဲ့အခါတော့အခုတော့30လောက်ပြရတယ်အဲ့လိုအပိုင်းတွေတော့ရှိကြပါဘူးလူသားကလည်းအကုန်တက်လာတော့လူသားကလူသားတွေကလည်းအထက်မှဝင်လို့မရတော့လူသားကတွေပါဈေးအကုန်တက်ကုန်တာပေါ့သုံးရှုံးမှုကတော့ကျွန်တော်တို့ထင်ပေါက်ကတော့ရာဂိုင်းလုံး60လောက်တော့ရှိမယ်။ရာဂိုင်းလုံး60ဆိုတော့ကျွန်တော်တို့ငကူတလောက်ကိုကားအစီး100ထွက်နိုင်တဲ့ဂိတ်ကြီးဆိုရင်တော့အခုဆိုရင်ကားအစီး40လောက်30 40အဲ့လောက်ပဲထွက်နိုင်တော့တယ်ပေါ့။လုံသားကျွမ်းကျင်လုံသားမရှိရဲ့အပိုင်းရယ်ကားငါတန်သားကဈေးမြင့်တဲ့အပိုင်းရယ်လုံသားခေါ်လို့မရတဲ့အပိုင်းရယ်အဲ့လိုကြီးပေါကုန်တာပေါ့
။တရုတ်နိုင်ငံကနေစတင်ပြန့်နှံ့လာတဲ့ကတ်ယောဂါကိုထိန်းချုပ်ဖို့ပိတ်ထားခဲ့တဲ့မူဆယ်ကုန်သွယ်ရေးဂိတ်ကို February 23ရက်နေ့မှာပဲပြန်ဖွင့်ပေးလိုက်တာပါ။ဒါပေမဲ့လည်းကန့်သက်ချက်တွေရှိနေစေဖြစ်နေတဲ့အတွက်ကုန်စည်စီးဆင်းမှုတွေမှာကြံ့ကြာမှုတွေကြုံနေရပြီးကုန်သွယ်မှုတွေဟာလည်းတိတိတတ်တာကျဆင်းနေတယ်လို့မူဆယ်နန့်ခမ်းနယ်စပ်ကုန်သွယ်ရေးကုန်သည်များအသင်းတွဲဖက်အတွင်းမှဦးဆိုင်ထွန်းကိုကိုကပြောပါရယ်
တကယ်တကယ်ပြောရင်တော့ကုန်သွယ်မှုကတော့တဝက်တော့ကျတယ်ကတောင်ရှိလူတွေကတော့သုံးပုံတစ်ပုံကုန်သွယ်မှုကျတယ်ဆိုတော့မှန်တော့တကယ်ကုန်သွယ်မှုကပုံမှန်ကုန်သွယ်မှုတဲ့တော့အများကြီးကျတယ်ည
မူဆယ်နယ်စပ်ကုန်သွယ်မှုပမာဏဟာအခြားကုန်သွယ်ရေးစခန်းတွေနဲ့ရှင်ရင်အများဆုံးဖြစ်ပြီးတော့မြန်မာနိုင်ငံကုသရန်ဝင်ရေးဝန်ကြီးဌာနရဲ့တရားဝင်ကိန်းဂဏန်းတွေအရ2018-2019ဘဏ္ဍာနှစ်မှာအမေရိကန်ဒေါ်လာတန်9000နီးပါးရှိပါတယ်ရှင်။ကျွန်မအိတ်တနာထွန်းမှာရန်ကုန်မြို့ကနေသတင်းပေးပို့တာဖြစ်ပါတယ
်။ UA မြန်မာပိုင်းစီစဉ်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားထုတ်လွှင့်ချက်တွေကိုအချိန်မရွေးကြည့်ရှုနားဆင်နိုင်မှု VOA Mobile App အသစ်ကို Smartphone တွေမှာဒေါင်းလုဒ်ယူနိုင်ပါပြီ။ Android Phone တွေအတွက်ဆိုရင် Google Play နဲ့ iPhone တွေအတွက် Apple App Store တွေမှာVOA Burmese ဆိုတဲ့ app ကိုဒေါင်းလုဒ်လုပ်နိုင်ပါတယ် VOA မြန်မာဌာနဆိုတဲ့ logo နဲ့ဖြစ်လို့ရှာဖွေရတာလွယ်ကူပါတယ်ဒီ application ကနေ VOA အစီအစဉ်တွေကိုဓာတ်ရိုက်နားဆင်ကြည့်ရှုနိုင်တဲ့အပြင်ကိုနှစ်သက်ရာအချိန်တိုင်းမှာလည်းသတင်းဆောင်မတွေအပတ်စဉ်ကဏ္ဍတွေကိုနားဆင်ဖတ်ရှုနိုင်ပါတယ်ခင်ဗျာ
လူဆလဘီကမ္ဘာမီဒီယာရဲ့မှမြန်မာနိုင်ငံအကြောင်းရေးသားနေတဲ့ဆောင်မတချို့မူရင်းအပေါ်မှာပြတ်ထွန်းထုတ်ပြီးကျွန်တော်ကြော်စံတာပြောပြမှာဖြစ်ပါတယ်မြန်မာနိုင်ငံလာမယ့်ရွေးကောက်ပွဲနဲ့တိုင်းရင်းသားများရဲ့အရေးပါမှုဆိုတဲ့ခေါင်းစဉ်နဲ့ Key Humi ရေးသားထားတဲ့ဆောင်းပါးကို orfonline.org မှာဖတ်ရပါတယ်။နိုဝင်ဘာ6ရက်2020မှာရွေးကောက်ပွဲကျင်းပမယ်လို့ကြေညာလိုက်ပြီးလွတ်တော်2ရက်နဲ့ပြည်နယ်တိုင်းဒေသကြီးအလုံးအမှတ်နေရာ1150နေရာအတွက်ပါတီပေါင်း90ကျော်ဝင်ရောက်ရှင်ပြန်ကြဖို့စီစဉ်ပါတယ်။အခုအချိန်ကြီးတော့ NLD နဲ့အတိုက်ခံ USDP ကြံ့ခိုင်ရေး ဆိုတဲ့ပါတီနှစ်ရက်နဲ့ဘယ်ပါတီကနိုင်မလဲဆိုတာပဲအဓိကစဉ်းစားနေကြပါတယ်တဲ့ဒါပေမဲ့ဒီပါတီနှစ်ရက်လုံးဟာအစိုးရဖွင့်နိုင်လောက်အမတ်နေရအများစုရနိုင်ပါမလားဆိုတာလဲစဉ်းစားစရာရှိနေလေတော့မြေကောက်ပွဲအပြီးအစိုးရဖွဲ့စည်းရဲ့ကိစ္စမှာကျန်နိုင်ငံရေးပါတီငယ်တွေတိုင်းရင်းသားပါတီတွေဟာအရေးပါလာနိုင်ွယ်ရှိနေပါတယ်တဲ့ICJ မှာဂျန်နိုဆိုက်ဆူဆွေးချက်ကိုစီတန်းကနေမမမမခုခံချပခဲ့တဲ့အတွက်ဒေါအောင်ဆန်းစုကြည်ကတော့တိုင်းပြည်ရဲ့80ရာခိုင်နှုန်းသောဗမာလူများစုကြားမှာထောက်ခံမှုပုံမရရှိလာပါတယ်တဲ့သူတို့လည်းပဲ NLD ဟာတိုင်းရင်းသားတွေနဲ့ညီညာရေးကိစ္စကိုရှေ့မတူနိုင်စေတဲ့အပြင်ဖွဲ့စည်းပုံပြင်ဆင်ရေးကိုလည်းထိတိယောက်ယောက်မပြင်နိုင်ဒီပွဲရဲ့မူဝါဒနဲ့စွမ်းဆောင်ချက်တွေကလည်းပြည်သူတွေမျှော်မှန်းထားသလောက်ထည့်အောင်မဆောင်ရွက်နိုင်ဘူးလို့ဆိုထားပါတယ်January နဲ့ March လအတွင်းကဒေါအောင်ဆန်းစုကြည်ဟာတိုင်းဒေသတွေကတော်တော်များများကိုခရီးထွက်ခဲ့ပါတယ်။ NLD ရဲ့ထိပ်တန်းကောင်းဆောင်လူဖြစ်တဲ့ဒေါက်တာဇော်မြင့်မောင်ကလည်းတိုင်းဒေသတွေအတွက် NLD အမတ်လောင်းကိုသူတို့ဒေသခံတိုင်းဒေသတွေကပဲရွေးမယ်လို့ပြောထားပါတယ်တဲ့။ဒါဟာတိုင်းဒေသပြည်နယ်တွေရဲ့ထောက်ခံမှုခိုင်မာရေးအထူးမှုတရဖြစ်နိုင်ပေမဲ့တချိန်တည်းမှာပဲရွေးကောက်ပွဲအလွန်တိုင်းဒေသပါတီတွေနှုတ်ထလာစေမဲ့လမ်းဖွင့်ထားသူလည်းဖြစ်နေပါတယ်တဲ့။People's Party ပြည်သူ့ပါတီနဲ့ UPPA ခေါ်ညီညွတ်သောနိုင်ငံရေးပါတီများမဟာမိတ်တို့လိုပါတီစစ်တွေပေါ်ပေါက်လာခြင်းဟာလည်းပဲ NLD ထောက်ခံသူတွေမဲ့ကို꽌ပြားသွားစေနိုင်တယ်လို့စစ်တပ်ကြောထောက်နောက်ကံပြု USDP ထောက်ခံမှုကိုလည်းအလားတူ꽌ပြားသွားစေနိုင်တယ်လို့ဆိုထားပါတယ်ပြီးခဲ့တဲ့ရွေးကောက်ပွဲတွေတုန်းကတိုင်းရင်းသားပါတီတွေရရှိခဲ့တဲ့အကြီးမားဆုံးသောဇင်ကန်းစာကတော့သူတို့ဒေသအတွင်းမှာပါတီခွဲတွေများနေလို့မဲကွဲသွားတယ်ဆိုတာပဲဖြစ်ပြီးအခုဒီတစ်ချိန်မှာတော့ဒေသတွင်းပါတီတွေအလုံးပူးပေါင်းရပြီးကြံတရင်သားပါတီတွေနဲ့မဟာမိတ်ဖွဲ့စည်းရေးကိုလည်းသူတို့အချင်းချင်းကြားမှာသဘောတူညီထားရတယ်လို့ဆိုပါတယ်ရွေးကောက်ပွဲရလောက်ကိုပြောင်းပြင်နိုင်ဖို့တရင်သားပါတီတွေရဲ့ဒီလိုအထုတ်မှုဟာဒါပထမဆုံးအချိန်တော့မဟုတ်ပါဘူးသို့တော်လည်းပဲ NLD ရဲ့ကြီးမားတဲ့အောင်မြင်မှုနဲ့တိုင်းရင်းသားပါတီရဲ့အကြအကွဲအပြဲတွေကြောင့်ခီးမပေါက်ခဲ့တာဖြစ်ပါတယ်။အခုအခါတိုင်းရင်းသားရဲ့မဟာမိတ်ဖွဲ့စည်းမှုပူပြီးအကောင်လာတာကိုကြည့်မယ်ဆိုရင်တော့2020ပြည့်ရွေးကောက်ပွဲကနေမြန်မာနိုင်ငံရွေးကောက်ပွဲနိုင်ငံရေးအခန်းကဏ္ဍတစ်ခုကိုဆန့်ကျင်စီလာနိုင်လိမ့်မယ်လို့ယူဆကြောင်းရေးသားထားပါခင်ဗျာ။အခုတစ်ခါလဲရွေးကောက်ပွဲနဲ့ပတ်သက်ပြီးခံမှန်းသုံးသပ်ချက်တစ်ခုကိုပဲအကြည့်ုံပြောပြပါရစေ။မြန်မာနိုင်ငံမှာရွေးကောက်ပွဲပြီးရင်အခြေအနေတွေပိုကောင်းမွန်လာနိုင်သလားဆိုတော့ကောင်းစီနဲ့အိန္ဒိယနိုင်ငံ The Statesman သတင်းစာရဲ့ Editor အဖွဲ့ thestreettimes.com မှာဖော်ပြထားတာဖြစ်ပါတယ်မြန်မာနိုင်ငံရဲ့ဒီမိုကရေစီမျှော်မှန်းချက်ဟာပြီးခဲ့တဲ့9နှစ်တာကာလအတွင်းမှာအားရစရာမရှိခဲ့ဘူးအရသာအစွဲဟာစစ်တပ်ရဲ့လောင်းရိပ်အောက်မှာပဲရှိနေခဲ့တယ်လို့စာရေးပါတယ်တချိန်တည်းမှာပဲ2019မှာရူညာမွတ်စလင်တွေအပေါ်စစ်တပ်ရဲ့ရက်စက်ကျူးလွန်မှုတွေကြောင့်နိုင်ငံတကာဖိအားကိုလည်းပဲအစိုးရကရင်ဆိုင်နေရပါတယ်တဲ့ပြည်တွင်းမှာလူကြိုက်ဖိတ်များစေဖြစ်ပေမဲ့လူတွေရဲ့မျှော်မှန်းချက်နဲ့ကန့်ညီအောင်နောက်ပြီးတော့တိုင်းရင်းသားလက်နက်ကိုင်အင်အားစုတွေပေါ်အင်အားသုံးပြင်းထန်မှုတွေအတွက်ဝေဖန်ခံရတာတွေရောပါသွားအောင် energy အနေနဲ့ရုန်းကန်နေရစေဖြစ်ပါတယ်စီးပွားရေးဖွံ့ဖြိုးမှုကလည်းထိနိုင်မပေါက်တဲ့အတွက်စစ်တပ်ကဒီကိစ္စနဲ့ပတ်သက်ပြီးရသအစိုးရကိုပဲပြစ်ဖို့နိုင်ပါတယ်။ဒီချိန်မှာပြုလုပ်လာမဲ့ရွေးကောက်ပွဲရလဟာနိုင်ငံရေးပါတီအတွက်သိပ်မရေရာလှပေမဲ့စစ်တပ်အတွက်ကတော့အင်အားပိုကောင်းလာနိုင်တယ်ဆိုပြီးတော့သုံးသပ်ထားတာဖြစ်ပါတယ်။ကျွန်တော်ကြောစံသားပါခင်ဗျာ။
ဒီအမေရိကန်တန်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ရေဒီယိုအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကိုရေဒီယိုနဲ့ဂျိုဒူဆလောင်းတို့အပြင် VOA Facebook စာမျက်နှာမှာလည်းနှာစင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ
။မ မြန်မာနိုင်ငံမှာကိုဗစ်ရောဂါပိုကူးစက်ပြန့်နှံ့မှုကိုဆက်လက်ထိန်းချုပ်နိုင်ဖို့အတွက်ပြည်သူ့ပန်ကြားချက်ကိုဇူလိုင်လ15ရက်နေ့အထိအစိုးရကတိုးမြင့်သတ်မှတ်လိုက်ပြီးမြပြည်သူအများစုကတော့နှာခေါင်းစည်းတွေမပါဘဲနဲ့လမ်းပေါ်သွားလာနိုင်မှုတွေကိုလှုပ်ဆောင်နေကြတာတွေ့မြင်ရပါတယ်။ရန်ကုန်မြို့ကန်ပြည်သူတွေအနေနဲ့ဘယ်လိုရှိနေသလဲဆိုတာကိုကြည့်ကြရအောင်ပါ။ရှူလန်းချောင်းဆိုင်ရာကိုဗစ် -19 ကိုတကဘာလုံးဆိုင်ရာကပ်ရောဂါအဖြစ် WHO ကကြေညာခဲ့ပြီးတဲ့နောက်မှာတော့မြန်မာနိုင်ငံမှာနိုင်ငံတော်သမ္မတရုံးကနေပြီးတော့မတ်လ13ရက်နေ့မှာကြေညာချက်အမှတ်တင့်မြင့်ဆောင်2020ပြည်သူများသို့ပြန်ကြားချက်ကိုထုတ်ပြန်ခဲ့ပါတယ်။အဲ့ဒီထုတ်ပြန်ချက်ထဲမှာတော့ COVID-19 ရောဂါဟာလူစုလူဝေးများပြားလာတဲ့နေရာတွေမှာလျင်မြန်စွာကူးစက်နိုင်တဲ့အတွက်ပြည်သူလူထုအနေနဲ့လူစုလူဝေးကျင်းပတဲ့အခမ်းအနားတွေပွဲလမ်းသဘင်တွေကိုမပြုလုပ်ကြဖို့ပြည်သူများတို့ပြန်ကြားချက်ဆိုပြီးတော့ထုတ်ပြန်ခဲ့တာပါ။ယခုအခါမှာတော့ဇူလိုင်လ15ရက်နေ့အထိတိုးမြင့်သတ်မှတ်လိုက်ကြောင်းကိုဇွန်လ28ရက်နေ့ကထုတ်ပြန်ကြေညာခဲ့ပါတယ်။အဲ့ဒီထုတ်ပြန်ချက်နဲ့ပတ်သက်ပြီးတော့ရန်ကုန်မြို့ကရွှေပြည်လုံငန်းလုပ်ကိုင်သူတို့ကသူ့ရဲ့အမြင်ကိုခုလိုပြောပါတယ်
။အခုအနေနဲ့ကတော့ကြိုးဆိုတာပေါ့နော်။ဘာဖြစ်လို့လဲဆိုလက်ရှိအချိန်မှာယာတီတုတ်ကွေးမိုးရင်းကလည်းဖြစ်နေတဲ့အခါကျတော့အကိုတို့ဒီရန်ကုန်ကလည်းလူနေမှုထူထပ်တဲ့အခါကျတော့အဲလက်ရှိဒီ15ရက်ထပ်တိုးလိုက်တာအပြင်တနိုင်ငံလုံးအတိုင်းအတာနေရောအကိုတို့အနေနဲ့ရောဒီလက်ရှိယာတီတုတ်ကွေးရောဘာရောဆိုတော့အကိုအနေနဲ့ပို့ပြီးတော့အဆင်ပြေမယ်လို့ထင်မိပါတယ်။
စမှုလုပ်ငန်းလုပ်ကင်နေတဲ့ရန်ကုန်မြို့ကကိုဝေဖြိုးကတော့ရက်ထပ်တိုးလိုက်တဲ့အတွက်စီးပွားရေးလုပ်ငန်းတွေပေါ်မှာတည်ရောက်မှုတွေရှိနေဦးမှာဖြစ်တယ်လို့သူမြင်ကိုခုလိုပြောပါတယ
်။အလုပ်ရတဲ့လူတွေမလာဘူးပေါ့။လုပ်ရတဲ့လူတွေမလာတော့စီးပွားရေးအောင်လည်းကျက်တာပေါ့။လုပ်ရတဲ့လူလာမှစီးပွားရေးအဆင်ပြေမှာလေ။ကျွန်တော်တို့ကအထက်လုပ်ငန်းလုပ်ရတာဆိုတော့လာတဲ့လူရှိမှလေ။လူကိုဗစ်ကတိုးသွားဆိုတော့ဒါနဲ့ပြင်ထွက်ဖို့လူတော်များလည်းမထွက်ကြတော့ဘူးလေ။အဲ့တော့လုံးလုံးဝအဆင်မပြေဘူးပေါ့
လက်ရှိချိန်ဒီမှာတော့မြန်မာနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုမရှိစေရေးအတွက်ကျန်းမာရေးနဲ့အားစားဝန်ကြီးဌာနပြန်ကြားရေးဝန်ကြီးဌာနတို့ကအသိပညာပေးခြင်းလုပ်ငန်းတွေကိုဆက်လက်လှုပ်ဆောင်နေဆဲဖြစ်ပါတယ်။ဒါပေမဲ့လည်းပြည်သူများစုအနေနဲ့နှာခေါင်းစည်းတွေတောင်မှတက်ဆင်မှုမရှိတော့ဘဲနဲ့ဒီတိုင်းသွာလာနေကြတာကိုတွေ့မြင်ရတဲ့အတွက်ကျန်းမာရေးနဲ့အားစားဝန်ကြီးဌာနကတာဝန်ရှိသူတွေကနိုင်ငံတော်တိုင်ပင်ခံဒေါအောင်ဆန်းစုကြည်နဲ့ပြုလုပ်ကြတဲ့ online တိုက်ရိုက်ဆွေးနွေးပွဲမှာပြည်သူတွေအနေနဲ့ကိုဗစ်ရောဂါကိုမိလျော့ပေါ်လျော့ပြီးတော့လမ်းပေါ်ထွက်ရှိမှုတွေများပြားလာတဲ့အကြောင်းကိုပြောဆိုခဲ့ပါသေးတယ်။စိုးရအနေနဲ့နှာခေါင်းစည်းမတက်သူတွေ၊စီကန်းလိုက်နာမှုမရှိသူတွေကိုတော့ဒဏ်ရိုက်တဲ့လို့ကိုမြင့်သိန်းထွန်းကလည်းသူ့အမြင်ကိုပြောပါတယ်
။တော်လည်းသူကြည့်ပြောတာကတော့အဆင်ပြေပါတယ်။ကောင်းပါတယ်ပေါ့နော်။အကုန်လုံးအဆင်ပြေပါတယ်။သူပြောနေတာတွေကတော့ဒီအောက်ခြေလူတန်းစားတွေကအစာဒီသူအကုန်လုံးသူဟိုအဆင်ပြေအောင်အတတ်နိုင်ဆုံးသူဒီပြောပေးတဲ့အပေါ်မှာအကိုတို့အနေနဲ့ကတော့ဟိုအဆင်ပြေပါတယ်တို့တော့အဆင်မပြေရတဲ့အကြောင်းရင်းတွေကတော့ဒီရက်ွက်တွေဈေးတွေအထူးသဖြင့်ဈေးတွေလိုနေရာမျိုးမှာဒီလူစီကားတဲ့လူကျက်တဲ့နေရာတွေမျိုးမှာသွားတဲ့အခါတွေမှာအခုက mask လုံးဝမတက်ကြတော့ဘူးအဲဒီထဲမှာအကိုတို့လည်းတစ်ခါတည်းပါသွားတယ်အဲအဲ့ဒီဟာတွေကိုအခုအနေနဲ့ကတော့ mask တက်ဖို့ကြက်ကြက်မမပြန်လုတ်ပေးစေချင်ပါတယ်အကိုကတော့အဲ့ဒီဟာလေးတစ်ခုကိုတော့ဒီဒီတောင်းဆိုခြင်းနဲ့ပေါ့နော်ဒေါအောင်ဆန်းသူကြည်နဲ့ပတ်သက်လို့ကတော့ကျန်တဲ့ဟာတွေကတော့ဒီအာနာပိုင်ဖွဲ့စည်းတွေနဲ့ပတ်သက်ပြီးတော့ဟိုဟိုတလောလုံးကသူတို့ mass မတက်ရင်ဒဏ်ကြီးရိုက်တယ်9000ရိုက်တယ်ဘာညာဆိုအကုန်လုံးတက်ကြတယ်အကုန်လုံးတက်ကြတယ်အခုဒဏ်ကြီးမရိုက်တော့မတက်ပြန်ဘူးမတက်တော့အဲ့ဒီအပေါ်မှာအခုအနေနဲ့အဲ့ဒီဟာကို9000မဟုတ်တော့3000လောက်ဖြစ်ဖြစ်အခုအနေနဲ့ကတော့ဒီဟာကိုချက်ချက်မမလေးပြန်လုတ်စေချင်ပါတယ်လို့ပြောချင်ပါတယ်
ရန်ကုန်မြို့ခံတူဦးဖြစ်တဲ့ခိုးချောအောင်ကလည်းပြည်သူလူထုအနေနဲ့ကိုဗစ်ရောဂါနဲ့ပတ်သက်ပြီးတော့ပေါ်လော့နေတဲ့အပိုင်းကိုသူမြင်ကိုခုလိုပြောပါသေးတယ်
။အခုနောက်ပိုင်းမှာဒီကိုဗစ်ရောဂါရဲ့ဒီသတင်းချက်လက်တွေကနည်းနည်းနဲလာတွေတွေ့တယ်။နည်းနဲလာတွေ့တဲ့အတွက်လူတွေရဲ့ဒီကိုဗစ်ကာကွယ်တဲ့နည်းလမ်းတွေလိုက်နာကျင့်သုံးမှုတွေပို့ပြီးတော့နည်းလာတွေတွေ့တယ်။အရင်တော့လောက်ညားလာတာမျိုးတိတ်မရှိဘူး။အရင်တော့ကတော့စနစ်တကျအဲ့လိုမျိုးဒါပြည့်အပြင်သွားရင်ဟန်ကျင်လေးလက်မှာဆောင်ထားတာမျိုး mask ကိုမဖြစ်မနေတက်တာမျိုးကျွန်တော်တို့မီတာရုံမှာမီတာလာဆောင်တဲ့အခါကျရင်မဖြစ်မနေလက်ဆေးတာမျိုးတုံးနဲ့တူသုံးမိကွာမှရှိနေတာမျိုးအဲ့ဒါမျိုးတွေကိုတော်တော်များများတွေ့ရပြီမြင်အခုချိန်မှာလက်ဖေးဆိုင်ဒီမှာလည်းပုံမှန်အားဖြင့်9ရက်ဝန်း6ရက်တွေအဲ့လိုမျိုးပြန်မြင်နေရတယ်နောက်ပြီးတော့ဒီကိုဗစ်ကာလဒီကိုဗစ်ကာလတုန်းကတကယ်အသေးစိတ်ဖြစ်တဲ့ကာလမှာလိုက်နာကျင့်သုံးရမယ့်အချက်လက်တွေကိုနည်းနည်းလေးကျော်နေလာတယ်လို့ကျွန်တော်တို့မြင်ပါတယ်
။ပ ည်သူတွေအနေနဲ့ခုလိုပေါ့ဆသလိုဖြစ်နေတာကလည်းကိုဗစ်ကူးစက်မှုကိုပြည်ပကပြန်လာသူတွေထံမှသာတွေ့ရှိရတာဖြစ်ပြီးတော့ပြည်တွင်းကူးစက်လူနာမရှိသလောက်နှေးပါသွားတာကြောင့်ဖြစ်နိုင်တယ်လို့ကိုမြင့်သိန်းထွန်းကသူ့အမည်ကိုပြောပါတယ
်။အခုလောလောဆယ်တော့ပြည်တွင်းကအတွေ့နည်းနေတဲ့အခါကျတော့အခုအနေနဲ့တော့နည်းနည်းတော့စိတ်ချမ်းသာတာပေါ့။ပြည်ပကလာတဲ့လူတွေကလည်းတွေ့နေတာပဲအများအားလူလူပဲအိန္ဒိယတို့ဘင်္ဂလားဒေ့ရှ်တို့ကလာတဲ့လူတွေတွေ့နေတော့အဲ့ကျတော့ဟိုကိုဗစ်နဲ့ပတ်သက်ပြီးတော့မပေါ်ဆပါနဲ့ကိုယ်တိုင်လည်းအဲတတ်နိုင်သလောက်တော့အကအရန်နဲ့အဲဟမ်ဂျေသုံးလာမယ်အဲဒီမက်စတာရမယ်ဒီဟာတွေအပေါ်မှာအကိုတို့အနေနဲ့လည်းအတတ်နိုင်ဆုံးတော့အကောင်းဆုံးဖြစ်အောင်တော့တူးချင်းတူးချင်းဒီဟာတွေပြီးအကိုတို့လည်းအတတ်နိုင်ဆုံးဖြစ်အောင်တော့လှုပ်ဆောင်နေပါတယ်ပေါ့နော်အဲဒီလိုမျိုးတော့
မြန်မာနိုင်ငံမှာကုသမှုကိုလုံးဝထိန်းချုပ်နိုင်တဲ့အစင်းနဲ့အခြေအနေကိုရောက်ရှိမှသာပြည်သူလူထုအတွက်စိတ်ချရမှာဖြစ်ပြီးတော့ပုံမှန်အခြေအနေကိုပြန်ရောက်နိုင်မှာဖြစ်တဲ့အတွက်ပြည်သူများစုအနေနဲ့အစိုးရရဲ့လက်ညွန်ချက်တွေနဲ့ထုတ်ပြန်ချက်တွေကိုလိုက်နာသင့်တယ်လို့လည်းရန်ကုန်မြို့ကန်တွေကသုံးသပ်ပြောဆိုနေကြပါတယ်။ရန်ကုန်မြို့ကန်တဦးကတော့ကမ္ဘာကပ်ရောဂါအမြန်ဆုံးပြီးဆုံးသွားစေဖို့ကိုသာဆုတောင်းမိတဲ့အကြောင်းပြောပါတယ်
။တာဝန်နေရခက်ခဲလာမှာပေါ့။အဓိကဝငွေရှိမှဖြစ်မှာလေ။ဝငွေရှိမှပုံမှန်ဝငွေလေးရှိနေမှာပုံမှန်ဝငွေမရှိတော့ရင်တော့တာဝန်နေရခက်ခဲလာမှာပေါ့။ကောင်းတော့တော့မြန်မြန်ဒီကယောဂါကြီးပျောက်သွားရင်တော့ကောင်းတာပေါ့ဒီတိုင်းရှည်နေဦးမယ်ဆိုစီးပွားရေးလူမှုရေးပြဿနာရေးအရရှိလာမှာပဲအများကြီးရှိလာမှာတော့ကျွန်တော်ဓာကြီးကိုမြန်ကြီးပျောက်ပါစေလို့တော့ဆုတောင်းပါတယ
်ကိုရိုနာဗိုင်းရပ်စ်နဲ့ပတ်သက်ပြီးတော့နိုင်ငံတော်တိုင်းပြည်ကဒေါအောင်ဆန်းစုကြည်ကကျန်းမာရေးလုပ်သားတွေအစိုးရအရာရှိတွေအလုပ်သမားသမဂ္ဂခေါင်းဆောင်တွေလွှတ်တော်ကိုယ်စားလှယ်များနဲ့အပတ်စဉ်အွန်လိုင်းဆွေးနွေးပွဲတွေပြုလုပ်ပြီးတော့ကျင်းပလည်ရှိပါလိမ့်ရှင်ကျမမေတ္တချန်ဟိမမြမခသတင်းအေဂျင်စီကနေ VOA ကိုသတင်းပေးပို့လိုက်တာပါ
ရှင်များရှင်လန်းချက်မြေချပါစေရှင်ကျမတင်ကြီးထိုက်ပါအပတ်စဉ်စီးပွားရေးအစီအစဉ်ကိုနားဆင်ချက်ရအောင်ပါရှင်ကိုဗစ်ကာလအတွင်းလုံးဝရပ်ဆိုင်းသွားတဲ့မြမခီးသွားလုပ်ငန်းကိုပုံစံသစ်ဈေးကွက်သစ်နဲ့ပြန်ဆနိုင်ဖို့ပြင်ဆင်နေကြပါတယ်အခုပုံစံသစ်ကတော့သဘာဝအခြေခံခီးသွားလုပ်ငန်းတွေဖြစ်ပြီးအထူးသဖြင့်သဘာဝအတိုင်းမပြတ်မစည်းသေးပဲရှိနေတဲ့ပြည်နယ်တွေကလဲပတ်စရာနေရာသစ်တွေကိုဖော်ဆောင်နေတာပါဒုတိယသမ္မတဥဟင်နရီဘန်တီယူဦးဆောင်တဲ့မြန်မာနိုင်ငံခီးသွွားလုပ်ငန်းကော်မတီကကော်မတီဝင်ကိုတိုင်လဲခီးသွွားလုပ်ငန်းရှင်တူဖြစ်တဲ့ဒေါ်တင့်တင့်လွင်ကိုဆက်သွယ်မေးမြန်းတင်ပြထားပါတယ်ရှင်
အခုတော့ဒီဘဟုလုပ်ငန်းကော်မတီဝင်နဲ့ပြည်နယ်လုပ်ငန်းကော်မတီတွေအားလုံးပူးပေါင်းပြီးတော့ပေါ့နော်သူရဲ့သက်ဆိုင်ရာဒီပြည်နယ်တွေမှာခီးသွွားဟိုဟာပေါ့ခီးစဉ်အသစ်တွေထုတ်ဖော်ဖို့အတွက်သူတို့ဒေတာကန်နေနဲ့ပူးပေါင်းပြီးတော့ဒီခီးစဉ်အသစ်တွေပေါ့နော် individual package တွေအတွက်ကိုစီစဉ်နေတာရေးလုပ်နေပါတယ
်ဟုတ်ကဲ့ရှင်ဘယ်ဒေတာတွေကိုစီစဉ်နေပါသလဲရှင
်ရှမ်းပြည်နယ်မှာဆိုလို့ရှိရင်ရွာငံတို့ဟိုရောင်းငန်ရှမ်းပြည်တောင်ပိုင်းပေါ့နော်ရှမ်းပြည်မြောက်ပိုင်းကတော့တိတ်ပြီးတော့အပြည့်ပြည့်ဝဝမငင်းကြမ်းသေးတဲ့အတွက်ရှမ်းပြည်တောင်ပိုင်းကိုအဲဒီရောင်းငန်လိုမျိုးနေရာတွေပေါ့တိုင်ကူကြီးပြီးတော့ရေတကွန်ကြီးဒီသူတို့ဒီတောတောင်ကြီးမြေတဘာဝကြီးတဲ့ nature base ပေါ့နော်အဲ့လို tourism တွေကိုအဲရှမ်းပြည်ပိုင်းမှာလုပ်နေရယ်နောက်လိုက်ကော်မှာလုပ်နေရယ်ကချင်ပြည်နယ်နောက်ကရင်ပြည်နယ်နဲ့ဒါကယားပြည်နယ်မှာပေါ့နော်ဒါတွေအလုံးအခုစတင်ဖော်ဆောင်နေပါပြီ
ဒေတာကန်ဒီရဲ့ပူပေါင်းဆောင်ရွက်မှုစိတ်ဝင်စားမှုရောရှိပါသလားရှင်
ဒေတာကန်ဒီအနေနဲ့ကလည်းအခု COVID ကာလမှာသူတို့ရဲ့လေယာထွက်ကုန်နဲ့ပတ်သက်ပြီးတော့သူတို့အနေငယ်အကျဆင်းနေတာရှိပြီ။အဲကြတော့သူတို့ရဲ့အဓိကအားကိုးစရာဆိုရင်ခီးကွက်လုပ်ငန်းလို့ဖြစ်လာတယ်ပေါ့နော်။အချို့ဒေတာတွေမှာဆိုရှမ်းပြည်တောင်ပိုင်းဥမာရွာငန်လိုဒေတာမျိုးဒီ right comma လိုဒေတာမျိုးတွေဆိုလို့ရှိရင်သူတို့သဘာဝအပြေးချတယ်ထူချတယ်အာခီးစင်ဒေတာအစ်တီသူတို့မှာရှိနေတယ်။ဒီအပေါ်မှာ safety ဘိုင်းဆိုင်ရာ health ပေါ့နော်။ဒီကျန်းမာရေးဒီကာကွယ်စောင့်ရှောက်မှုဘိုင်းဆိုင်ရာနောက်ပြီးတော့ food and drink hygiene standard တွေပေါ့နော်။ဒီ quality တွေပြည့်ဝဖို့ကိုဒီမြန်မာနိုင်ငံရဲ့ပြည်နယ်လုပ်ငန်းကော်မတီကနေပြီးတော့ပဟိုနဲ့ပူးပေါင်းပြီးတော့သူတို့ဒီ local data ကနေပူးပေါင်းပြီးတော့ policy တွေရေးဆွဲပြီးတော့အကောင်းဆုံး program တွေဖော်ထုတ်နေဖို့တော့လိုအပ်တာပေါ့နော်အခုတော့စတော့လုပ်နေတယ်ဒါပေမဲ့ပြည်ပြည်ပြင်ပြင်တော့မဖြစ်သေးဘူး data ကနေကတော့အားလုံးအကောင်းဆုံးလုပ်ဖို့မျှော်လင့်နေကြပါတယ
် eco tourism လို့အစီအစဉ်တွေရောင်းချဖို့ဟိုအပြအကောင်းဖို့ဆိုတဲ့နေရာမှာအဓိကကြုံတွေ့နေရတဲ့အခက်အခဲတွေများရှိပါသလားဘာတွေရှိပါသလဲ
ရှိပါတယ်ဒီပိုင်းကတော့ transportation ပိုင်းပေါ့နော် transportation ပိုင်းမှာဆိုလို့ရှိရင် သူတို့စီကိုမိမိရဲ့ private ကားတွေနဲ့သွားလို့ရတဲ့အခြေအနေမျိုးတွေပဲရှိနိုင်တယ်။ဒီလိုမျိုး off road လို့ပုံစံမျိုးပေါ့နော
်။
ဒီလိုမျိုးဒီ public transport အနေနဲ့ကကြတော့ခက်ခဲတဲ့အတွက်ဒီ private ကားတွေငှားပြီးသွားရမယ်။ဒီအခါမှာကားရဲ့ quality, driver ရဲ့ quality, ဒီနောက်ပြီးတော့လမ်းအခြေအနေတွေကိုဒီ data ကနေပူပေါင်းပြီးတော့အကောင်းဆုံးဆောင်ရွက်ဖို့လိုရယ်ဒါကတော့အခုလက်ရှိကြုံတွေ့နေရတဲ့ how to reach ပေါ့နော်ဒီဘလိုဒီကိုရောက်နိုင်လေဆိုတာကိုဒီ market ပေါ်တင်တဲ့အချိန်မှာအရေးပါဆုံးအခန့်ခံတာမှာရှိတယ်။နောက်ကိုယ်သုံးဆွဲတဲ့ကားအမျိုးအစားတွေ safety ဘိုင်းပေါ့နော်ဟို driver တွေရဲ့ knowledge ပေါ့ tourist တွေနဲ့သွားတဲ့အခါမှာဥပမာကိုယ်မစားရတာလို့ဆက်လက်မသွားရတာလို့ကားထဲမှာ telephone ချိန်မပြောရတာလို့ဒီလိုမျိုးဒေသခံတွေကို knowledge တွေပေးဖို့တော့ဒါလုပ်ငန်း company ရဲ့ဒီခီးသွားလုပ်ငန်း association တွေမှာတော့ဒီတောင်းဝန်ရှိနေတယ်လို့ယူဆတာပေါ့နော်ပြီးတော့နောက်တစ်ခုကကြတော့food and drink ရဲ့ hygiene ပေါ့နော
်
သူတို့ဒီအစားအသောက်တွေကိုချက်ပြုတ်တဲ့အခါမှာဒီနိုင်ငံသားတွေရေတန့်နဲ့ချက်ပြုတ်ရတာတို့ဘယ်အစားအသောက်တွေလာဆိုလို့ရှိရင်နိုင်ငံသားတွေအတွက် allergic ဖြစ်နိုင်တယ်အဲ anemia ရှိနိုင်တယ်ပေါ့နော်အဲ့ဒါမျိုးတွေကိုလည်းဒီ knowledge တွေဒီပေးဖို့လည်းလိုတာပေါ့နော်နောက်တစ်ခုကကြတော့ safety အနေနဲ့ကတော့ covid အနေနဲ့ကတော့ဧည့်သည်တွေကလုံးဝ trust ဖြစ်နိုင်တယ်ဘာကြောင့်လဲဆိုတော့ဒါ nature based ဖြစ်တဲ့အတွက် covid အတွက်တော့သူကအနေနဲ့မရှိဘူးဒါပေမဲ့အကြီးကြီးတာကကြတော့ accident ပေါ့နော်ချော်လဲတာတို့အဲစပိန်စီးတယ်ဆိုရင်လည်းစပိန်လည်းကြာလို့ခြေောက်ကျိုးတာတို့ဒီလိုမျိုး emergency evacuation လုပ်တဲ့အချိန်မှာဒီသွားတဲ့ destination တွေမြို့ရဲ့ဆေးရုံပေါ့တိတုဆေးရုံလိုနေရာမျိုးနောက်ပြီးဆေးရုံဝင်အရှိအတွက်ပြီးလို့ရှိရင်စစ်ကူတာခွင့်ပြီးရင်ဒီကနေမှအဆင့်ထပ်ပြီးတော့ရေးပေါ်အခြေအနေမှာမြို့ကြီးတွေကိုဆက်သွယ်ဆောင်ရွက်ရမယ်အခြေအနေဒီ safety plan လေးတွေကိုတော့ကျမတို့အနေနဲ့ဒေသခံတွေအနေနဲ့ဒါကိုလုံဆောင်ဖို့ပြည့်ပြည့်ဝဝလုံဆောင်ဖို့တော့တို့အနေနဲ့အဆင်ပြေခြင်းမပြေလိမ့်မယ်။ဒါကိုကျမတို့ဒီခီးသွားလုပ်ငန်း company ဝင်ပြီးပြည်နေတိုင်းမှာရှိနေတယ်။ဒီ company ဝင်နေတဲ့ MOHD Project Tourism ဌာနတွေနဲ့ဒီ data ကန်နေနဲ့ပူးပေါင်းပြီးတော့ဒါကိုအမြန်ဆုံးလုံဆောင်သင့်တယ်လို့ထင်ပါတယ
်။ဒီမြန်မာနိုင်ငံမှာခီးသွားလုပ်ငန်းပြန်ပြီးတော့ဖွင့်လှစ်လာပြီဆိုရင်ကောဒီဘက်နိုင်ငံတွေကခီးသွားဒီမျှော်လင့်လို့ရပါမလား။ဒေါ်တင့်တင့်လွင်တို့အခုဘယ်ဈေးကွက်တွေကိုထိုးဖောက်နေပါသလဲရှင့်။
ပေါ့နော်အခုလောလောဆယ်တော့ step by step သွားအောင်ပါပေါ့နော
်
stage 1အနေနဲ့ကတော့ကျမတို့ကအခုပြည်ရင်းခီးသွွားကိုပြည်ရင်းခီးသွွားကိုအခုပြီးတော့စတင်နေတယ်ပေါ့နော်ကိုပြည်ရင်းမှာရှိတဲ့ခီးသွွားတွေအတွက် weekend program တွေနောက်ဈေးတွေ short ချပြီးတော့ဒီလိုမျိုး trekking ပေါ့ခုနလို ecotourism ဘိုင်းရဲ့ဒီ package လေးတွေကိုစပြီး counter ပေါ့လေဒီကနေမှ border တွေခွင့်ပြီးဒီ airport တွေလေးကြောင်းလိုင်းတွေပြန်လဲစတင်ပြီဆိုလို့ရှိရင်တော့ကိုယ့်ရဲ့အိနေချင်းနိုင်ငံတွေဖြစ်တဲ့အဓိကအထိုင်းနိုင်ငံတရုတ်နိုင်ငံရဲ့အိန္ဒိယနိုင်ငံပေါ့နော
်
ဒီနိုင်ငံသုံးခုကနေပြီးတော့ဒီနေဆက်ဖြတ်ကျော်ပြီးတော့ဒီဝင်လာမဲ့လူတွေရဲ့နောက်ပြီးတော့ short flight ပေါ့နော်ဥမာ AH လိုမျိုးတနားရီလောက်ပဲစီးပြီးတော့လာလို့ရတယ်ပြီးတော့3ရက်ကနေ5ရက်ပေါ့နော်ဒီ program လေးတွေနဲ့စတင်ပြီးတော့ပိတ်ဆက်မယ
်ဟုတ်ကဲ့ရှင်ဒီဒေါ်လာဈေးကကျပြီးတော့မြန်မာကျပ်ငွေဈေးကမာနေပါတယ်ဆိုတော့နိုင်ငံကြာကိုဒီခီးသွာအစီအစဉ်တွေရောင်းတဲ့နေရာမှာရောသူတို့အတွက်ကုန်ကျစရိတ်ပိုများသွားမဲ့အနေအထားရှိပါသလားခီးသွာလုပ်ငန်းပေါ်မှာရိုက်ခတ်တက်ရောက်မှုပေါ့နော်လက်ရှိငွေလဲနှုတ်ရဘယ်လိုလားလားရှိပါသလဲရှင
်အခုလက်ရှိမှာတော့ကြီးကြီးမားမားထိရောက်တက်ရောက်မှုမျိုးတော့ရှိနိုင်လိမ့်မယ်လို့မထင
်
ဒါပေမဲ့အရေးကြီးဆုံးအခြေအနေကတော့ market ပါပဲသူတို့အနေနဲ့ lockdown ချထားတဲ့အခြေအနေကနေပြီးတော့ထိုးထွက်ခြင်းတယ်ဒါပေမဲ့စီးပွားရေးအခြေအနေကလည်းအရမ်းမကောင်းဘူးဒီတော့ကိုသူကခီးထွက်ချင်တယ်ဒါပေမဲ့ကိုယ့်ရဲ့ငွေကြေးအနေနဲ့ဒီသူတို့အနေနဲ့တင့်တော်ပါမလားဆိုတာတွေးနေတဲ့လူတွေအများကြီး concern ဖြစ်နေတဲ့လူတွေအများကြီးရှိဒီအတွက်ကိုဒီသူတို့ကိုကိုယ့်ရဲ့ဒီ package ဈေးနှုန်းတွေကို clients တွေအတွက် attractive ဖြစ်မဲ့ဈေးနှုန်းတွေနဲ့ offer လုပ်တင်တယ်နောက်ပြီးတော့ package ရဲ့ quality တွေပုံမှာ health and safety plan လေးတွေပေါင်းထည့်ပြီးတော့ရောင်းမယ်ဆိုလို့ရှိရင်တော့ဒီ market ကဒီဘယ်လိုမှဖြစ်နိုင်စရာအကြောင်းရှိပါဘူးအမြန်ဆုံးဝင်ရောက်လာမယ်လို့ထင်ပါတယ်
ဟုတ်ကဲ့ရှင်ဒေါက်တာတွင်လည်းအထူးပဲကျေးဇူးတင်ပါတယ်ရှင
်မင်္ဂလာပါရှင်အားလုံးစိတ်လက်ပျော်ရွှင်ပေါ်ပါကြပါစေကမ္ဘာရင်ကျင်းမှုရည်စည်းမှာခေတ်စားနေတာတွေချင်ပေါ်ကြောကြားသူတွေနဲ့အနုပညာလောကကသတင်းတူတူရာတွေကိုတက်တက်ရောင်းသတင်းတော်မှာပြောပြပေးသွားပါမယ်။ကျမအေးသနာကျော်ပါ။ဗြိတိန်နိုင်ငံမှာတချိန်အထူးကြော်ကြားခဲ့တဲ့ The Rolling Stones Rock Guitar အဖွဲ့က American သမ္မတ Donald Trump ကိုတရားစွဲမယ်လို့ချိန်ကြောက်ထားပါတယ်။ သူတို့တခြင်းကိုသမရထွက်မြဲဟော့ပြောဝဲရီမှာမတုံ့မို့တွေဥရေကြောင့်ရာတရဝင်အကြောင်းကြားစာနဲ့တားထားပြီးဖြစ်ပေမဲ့ဆက်ပြီးတော့တုံးနေတာကြောင့်နောက်ထပ်ထပ်ပြီးတော့တုံးအောင်မယ်ဆိုရင်တရားစွဲမယ်လို့ Rolling Stone စုဖွဲ့ကပြောတာပါသူတို့ရဲ့ဥရေရေးရာကိုစလေတွေကဂီတအခွင့်ရေးအဖွဲ့ BMI နဲ့တိုင်ပင်လှုပ်ဆောင်နေပြီးတော့သမရထွက်မြဲရွေးကောက်ပွဲမဲဆွယ်စည်းရုံးပွဲတွေမှာသူတို့တခြင်းကိုနောက်ထပ်မတုံ့အောင်တားဆီးနိုင်မှုလုပ်နေတယ်လို့ Rolling Stone ချက်ကြေညာချက်ထဲမှာပြောထားပါတယ် Living in a ghost.Rolling Stone ရဲ့တခြင်းတွေကိုမတုံးဖို့အတွက် BMI ကအကြောင်းကြားထားပြီးပါပြီ။တကယ်လို့ဒါအဲ့ဒါကိုအရေးတူမလို့ဖြစ်နေဆက်ပြီးတော့တုံးနေမယ်ဆိုရင်တော့ license မရှိဘဲနဲ့တခြင်းကိုအသုံးပြုမှုတားမြစ်ထားတာကိုချိုးဖောက်မှုတွေနဲ့တရားစွဲပါမယ်လို့ပြောထားပါတယ်။ Rolling Stone ရဲ့1969ခုနှစ်ကထွက်တဲ့ You can't always get what you want ဆိုတဲ့တခြင်းကတမရထွက်မြဲပွဲတွေမှာလူကြိုက်များတဲ့တခြင်းဖြစ်ပါတယ်။ပြီးခဲ့တဲ့သတင်းပတ်တွေအတွင်းမှာနောက်ဆုံးကျင်းပသွားတဲ့ထယ်ဆာမျိုးကသမရထွက်မြဲဟော့ပြောပွဲမှာလည်းဒီသချင်းကိုပဲတုံသွားခဲ့တာပါအဲ့ဒီခဏမှာတုံသွားနောက်ထပ်အဆူတော်တယောက်ရဲ့သချင်းအတွက်လဲကွဲလွန်သူအဲ့ဒီအဆူတော်ရဲ့မိသားစုကဆက်ပြီးတော့အတုံးမပြုဖို့တရားဝင်တားဆီးမှုပို့ထားပါတယ်ထောင်ဖက်တီရဲ့ I won't back down ဆိုတဲ့သချင်းဖြစ်ပြီးတော့အမေရိကန်အများပြားပြီးတော့စဉ်စားဆင်ခြင်နိုင်စွမ်းတွေကိုခြံရစ်ပြီးတော့ကျင်းပတဲ့ဒီမဲဆွယ်စည်းရုံးမှုတွေအတွင်းမှာဒီသချင်းကိုတုံးဆွဲခွင့်မရှိပါဘူးလို့မိသားစုရဲ့ကြေညာချက်မှာပြောထားပါတယ်ကွယ်လွန်သူတောင်ပက်တီရောသူ့ရဲ့မိသားစုကပါလူမျိုးရေးခွဲခြားမှုကိုအထူးဆန့်ကျင်သူတွေပါဒါကြောင့်မလို့အမုန်းတရားတိုးပွားစေတဲ့ဒီလိုပွဲလမ်းမျိုးမှာသူ့ရဲ့တခြင်းကိုတုံးဝင်မရှိပါဘူးလို့ကြေညာချက်မှာပြောထားပါတယ်ရှင်ဟောလိဝုဒ်နာမည်ကျော်ဝိုင်းရင်မင်းသားကြီးတယောက်ဖြစ်တဲ့ Richard Gere ဟာဇွန်လ30ရက်နေ့ကတော့ American အထက်လွှတ်တော်မှာတရုတ်စီစီရေးနဲ့ပတ်သက်ပြီးတော့ထွက်ဆိုသွားခဲ့ပါတ
ယ် US opened its doors to Chinese products, Chinese investments and various forms of Chinese cultural influenceincluding state media.
တရင်ချက်လက်နဲ့ဖြောပြရေးလုပ်ငန်းတွေမှာတရုတ်ဆိုရရဲ့စီစီရေးလောက်တာဟာကုန်သွယ်ရေးမှာခွန်ကောက်တာမဟုတ်တဲ့တခြားနည်းလမ်းတွေနဲ့တားဆီးမှုမျိုးလုပ်တယ်လို့ဖြစ်တယ်လို့သူကပြောသွားပါတယ်။အမေရိကန်ကတရုတ်ကုန်ပစ္စည်းတရုတ်ဆိုရရဲ့သတင်းဌာနအပါဝင်တရုတ်ရဲ့ယဉ်ကျေးမှုပုံစံမျိုးစုံနဲ့လာတဲ့တရုတ်အရင်းအနှီးအားလုံးကိုတကားဖွင့်ထားပါတယ်။ဒါပေမဲ့တရုတ်ဘက်ကတော့ဒီလိုတံပြန်တက်ရောက်မှုမျိုးမလာပါဘူး။တရုတ်ဈေးကွက်ကိုအကန့်အသတ်နဲ့ပဲဖွင့်ပေးပါတယ်လို့မင်းသားကြီး Richard Gere ကနိုင်ငံတကာကုန်သွယ်ရေးအကောက်ခွန်နဲ့ကမ္ဘာလုံးဆိုင်ရာအပြည့်အဝလွတ်လပ်စွာဈေးကွက်ရှင်ပြိုင်နိုင်ရေးဆိုင်ရာအထက်လွှတ်တော်ကော်မတီကွဲကိုဗီဒီယိုအစည်းအဝေးကတင်ထွက်ဆိုသွားပါတယ် Richard Gere ဟာတိဘက်နိုင်ငံဆိုင်ရာနိုင်ငံတကာကမ်ပိန်းအဖွဲ့ရဲ့ဥက္ကဋ္ဌဖြစ်ပြီးတော့တိဘက်ဒေသမှာလူနည်းစုတိုင်းရင်းသားတွေကိုတရုတ်အစိုးရကပို့ပြီးတော့ကောင်းကောင်းမွန်မွန်ဆက်ဆံရေးတက်ကြွလှုပ်ရှားမှုတွေလုပ်နေတာကြားလာပါပြီပြည်ကျတဲ့အင်္ဂါနေ့ကပဲဟောင်ကောင်မှာအမျိုးသားလုံခြုံရေးဥပဒေသည်ပြဋ္ဌာန်းလိုက်တဲ့အချိန်မှာပဲအခုသူတို့ရဲ့ကြားနာပွဲကိုလည်းအမေရိကန်ပြည်အောင်စုမှကျင်းပတာပါ Took my crew to Japan party like Kardashians Took my besties to LA where the girls like to play We put our hoodies on in Philly where we started acting silly Then we headed out to China Taylor said that's where we find us ဒီတက်တရောင်တွင်တော့အစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တနင်္လာညနဲ့အင်္ဂါမနေ့အစီအစဉ်တွေမှာထုတ်လွှင့်ပေးနေပါတယ်ရှင်ဒီသတင်းတော်ကိုရုပ်ရောတန်ရောအပြည့်စုံကြည့်နေတဲ့ဆိုရင်ရုပ်မြင်သံကြားမှာစနေညထုတ်လွှင့်တဲ့ VOA အပတ်စဉ် TV မဂ္ဂဇင်းအစီအစဉ်မှာကြည့်နိုင်ပါတယ်။ VOA မြန်မာပိုင်းရဲ့ online မှာဆိုရင်လည်း Facebook နဲ့ YouTube စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်။ပျော်ရွှင်စရာကောင်းတဲ့နေ့လေးဖြစ်ပါစေနော်။
ဒီရင်ပါလဲလို့ထိပေးရတဲ့ HAND hand ဆိုတဲ့ဝဟယကိုအခြေခံတဲ့ idiom အသုံးတွေကိုတင်ပြပေးဖို့စီစဉ်ထားတာမို့ပထမအဦးဆုံးတင်ပြပေးမှာကတော့
sit on one's hands
ဖြစ်ပါတယ်စာလုံးပေါင်းက SIT sit ကထိုင်းနာ ON on ကအပေါ်မှာ ONE apostrophe S one's ကလူတူတယောက်ရဲ့ HAND hands ကလဲဆိုတော့စကွိုက်ထူရဲ့ဓာတ်ရိုက်ဒီဘေကလူတူတယောက်အနေနဲ့သူ့ရဲ့လက်တစ်ဖက်ပေါ်မှာတက်ထိုင်ထားတာပေါ့အီဒီယမ်သဘောကလည်းရှင်းပါလေလက်နဲ့လှုပ်ရှားလှုပ်ကန်ရတာဆိုတော့ကိုယ့်လက်နှစ်ဖက်ပေါ်ကိုကအပေါ်ကနေတက်ဖြီးပြီးထိုင်ထားတယ်ဆိုရင်ဘယ်လိုဖြစ်နေမလဲဆိုတာတော့ရှင်းများစဉ်းစားပဲကြည့်နိုင်ပါလေဘာမှလှုပ်လို့မရနိုင်တဲ့သဘောပေါ့ရှင်အီဒီယမ်အတိဘေကလည်းဒီတိုင်းပါပဲ sit on one's hand ဆိုရင်အဲ့ဒီလူဟာဘာမှမလုပ်ဘဲဒီတိုင်းကြည့်နေရတဲ့အခြေအနေမျိုးကိုဆိုလိုတာဖြစ်ပါတယ်။ပြဿနာရင်ဆိုင်နေရပြီမဲ့လို့ဖြည့်ရှင်းမှုဘာမှအေးအေးဆောင်ရွက်ခြင်းမရှိတာကျမတို့မြန်မာမှာဆိုရင်ကိစ္စတစ်ခုခုနဲ့ပတ်သက်လို့လက်ပိုက်ကြည့်နေရတဲ့သဘောမျိုးနဲ့ဆင်တူပါတယ်။အကူအညီလိုနေတာကိုတွေ့နေပြီမဲ့လို့လေဘယ်လိုမှဝင်ရောက်ကူညီခြင်းမရှိတာကိုလည်းဆိုလိုပါတယ်။ဒီခါတလေလေကိုကလှုပ်ပြီးကြည့်အောင်တော့မှအခြေအနေကအဟန်တားဖြစ်တဲ့အနေထားမျိုးမှလည်းရှိနိုင်ပါတယ်။တနည်းတော့လှုပ်ပေးဖို့ဘာမှမတတ်နိုင်တဲ့သဘောမျိုးပေါ့ရှင်။ဒီတုံးနေပတ်သက်လို့ George Group ရဲ့ဥပမာကိုနားဆင်ကြည့်ကြရအောင်
။ The people in the city are facing regular blackouts. But the electricity department is sitting on its hands.So the locals are getting very angry.
အဲ့ဒီမြို့မှာလူတွေကမကြခဏမိလုံးမပြစ်တာကိုရင်ဆိုင်နေကြရတယ်လေ။ဖြတ်စစ်တအားပေးဌာနကလည်းဘာမှအရေးယူဆောင်ရွက်ပေးခြင်းမရှိဘူး။မြို့ကန်တူလည်းအတော်လေးဒေါသထွက်နေကြလေလို့အထိပ္ပာယ်ရပါတယ်။ဥမာကိုနောက်တစ်ခေါက်နားဆင်ကြကြရအောင်
။ The people in the city are facing regular blackouts.But the electricity department is sitting on its hands, so the locals are getting very angry.
Kudutia timpia bime idiom atungaro.
Hand in glove.
Surabe pibari, salumbanga. H E N D, hand ga le. I N N ga tema. G L O V E, glove ga le e suro. It's quite kunye taya idibe garo.လက်အိတ်ထဲမှာရှိနေတဲ့လက်ပေါ့တနည်းအားဖြင့်လက်အိတ်ဝတ်ထားတဲ့လက်ပေါ့လက်အိတ်နဲ့လက်ကတော်ရမှာဖြစ်သလိုအထဲကလက်လှုပ်ရှားသလိုပဲအပြင်မှာဝတ်ထားတဲ့လက်အိတ်ကလည်းလိုက်လှုပ်ရှားရတာမို့လက်နဲ့လက်အိတ်ဟာတသားတည်းရှိနေတဲ့သဘောမျိုးဖြစ်ပါတယ်ဒီသုံးရည် idiom အသေးပေကလူတွေကိုရည်ညွှန်းသုံးမယ်ဆိုရင်လူနှုတ်ဥပါတိတ်ကိုနှုတ်ကတကူစိတ်ဖြစ်တဲ့သဘောစိတ်ချင်းသဘောချင်းတိုက်ဆိုင်တာမဟုတ်တာလုပ်မယ်ဆိုရင်လေကျမတို့မြန်မာမှာတကြိတ်ထဲတညံတဲ့ပူပေါင်းကြံစည်တာမျိုးပလင်းတူဘူးစုစသဖြင့်အတုံးတွေနဲ့ဆင်တူတယ်လို့ဆိုရမှာပါဒီတုံးနဲ့ပတ်သက်လို့ George Group ပြီးတဲ့ဥမာကိုနားဆင်ကြည့်ကြရအောင
် Some policemen who were working hand in glove with the drug gang were arrested and jailed
အဲ့ဒီမူရစီဂိုင်းနဲ့တကြိတ်ထဲတညံတဲ့လုတ်ကိုင်းနေတဲ့ရဲတချို့ဖမ်းဆီးခံရပြီးထောင်ချခံရတယ်လေလို့ဒီပေးရပါတယ်ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
် Some policemen who were working hand in glove with the drug gang were arrested and jailed
ကိုဆက်လက်ကြင်ပြပြီးမှာကတော့
high handed
ဆိုတာပဲဖြစ်ပါတယ်စာလုံးပေါင်းက H I G H high ကမြင်နာ H A N D E D handed ကကင်တွေတာဆိုတော့စကိုက်လူရဲ့တိုက်ရိုက်ဒီပေးကတော့အမြင့်ကနေကင်တွေတာပေါ့idiom ဆိုရဲတော့အဒီဘက်ကလေအပေါ်စီးကနေနေတာဆက်ဆံပုံကမောက်မာတာမမာနထောင်ထွားပြီးဆက်ဆံပြုတ်မှုတာမျိုးကျမတို့မြန်မာဘန်းစကားမှာတော့အနိုင်ကျင့်ဘိုးကြတာမျိုးကိုဆိုလိုတာဖြစ်ပါလေဒီသုံးနဲ့ပတ်သက်လို့ George Group ရဲ့ဥမာကိုနားဆင်ကြည့်ကြရအောင
် The factory workers went on strike because they want to protest the manager who was high-handed
ဆက်ယုံလုပ်သမားတွေကသပိတ်မှောက်ခဲ့ကြတယ်မန်နေဂျာရဲ့အနိုင်ကျင့်ဗိုလ်ကြတဲ့ဆက်ဆံမှုအပေါ်သူတို့မကျေနပ်မှုကိုပြသလိုတဲ့အတွက်အခုလိုဆန္ဒပြတာဖြစ်တယ်လို့ဒေးဗီရပါတယ်။ဥမာကိုနောက်တစ်ခေါက်နားဆင်ကြကြရအောင်
။ The factory workers went on strike because they want to protest the manager who was high-handed.
ခုနောက်ဆုံးတင်ပြပေးမှာကတော့
caught red-handed
ဖြစ်ပါတယ်။စာလုံးပေါင်းက C A U G H T caught ကCATCH catch ဆိုတဲ့ဖမ်းမိတယ်ဆိုတဲ့အဓိပ္ပာယ်ရတဲ့ဝဟယရဲ့ past tense အတိတ်သဘောကိုပြတဲ့ကရိယာ verb ဖြစ်ပါတယ် RED red ကနေတာ HANDED handed ကလှုပ်ဆောင်တာလို့အဓိပ္ပာယ်ရတော့စကပိုက်ခွင်းရဲ့ဓာတ်ရိုက်အဓိပ္ပာယ်ကတော့လက်နေနဲ့လှုပ်ဆောင်တာကိုမိတာပေါ့ရှင်ဒီသုံးဆင်းသက်လာတာကတော့15ရာစု Scotland ကဖြစ်တယ်လို့ဆိုပါတယ်လက်မှအနီရောင်ရှိတဲ့သွေးပေးချန်နေတဲ့အယူဆကနေဆင်းသက်လာတာဖြစ်ပါတယ် idiom အဓိပ္ပာယ်ကတော့တခုခုကျွလွန်နာကိုလက်ပူးလက်ချမိတဲ့သဘောပဲဖြစ်ပါတယ်ဒီသုံးနေပတ်သက်လို့ George Group ရဲ့ဥမာကိုနားဆင်ကြည့်ကြရအောင
် John was caught red-handed smoking cigarettes by his wife She was angry with him as he has promised her he would stop this habit.
John Sally တောက်တာကိုသူ့ရဲ့အမျိုးသမီးကလက်ပူးလက်ချက်မိသွားတယ်လေ။သူကအဲ့ဒီအချင်းကိုဖျောက်ပါမယ်လို့ခရီးပေးထားတော့သူ့အမျိုးသမီးကဒေါသထွက်တာဗောလို့ကြည့်ပြရပါလေ။ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
။ John was caught red-handed smoking cigarettes by his wife.She was angry with him as he has promised her he would stop this habit.
Ditrimba torashimya ko timpya kere hand ko chikan ni idiom atong ni ga ro
sit on one's hands hand in glove high handed caught red handed.
Do phit ja ba de naw ditrimba khulo chi myo ma le naw tha idiom atong ni ko sit le timpya pe u ma mu saung myo na sin ja ba shin.
ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကနေပြီးတော့မြေတားဒေလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းထင်မြင်ယူဆချက်တွေကိုရင်းဖွင့်စာရေးတင်ကြတယ်ဆိုရင်တော့ကျမတို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါတယ်နော်စာလိုက်ကနေစာပို့မယ်ဆိုရင် VOA American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ်855ရန်ကုန်စာလိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်email ပေးဖို့မယ်ဆိုရင် bammy@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Bammy's News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။သောရရှင်နေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှော်ကြိုးစွနေပါတယ်ရှင
်ခုတော့သတင်းချင်းချုပ်ကိုတင်ပြပေးပါမယ်ရှင်ကမ္ဘာတလောကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူ 17.5 သန်းနီးပါးရောက်လာတာနဲ့အတူပဲနိုင်ငံတွေရဲ့စီးပွားရေးပြန်လည်လဲပတ်နိုင်ရေးအတွက်အစိုးရတွေအချက်ရိုက်နေပါတယ်နိုင်ငံတချို့မှာစီးပွားရေးပြန်လည်ဖွင့်လျက်မူလအစီအစဉ်တွေကိုပြန်လည်လျှော့ချရတာမျိုးနောက်အသွားလာတက်မြင့်ကန့်သက်ချက်တွေပြန်လည်ကျင့်သုံးလာနေကြရပါတယ်။ဩစတြေးလျမှာဗိုင်းရပ်စ်ကူးစက်မှုအသစ်တွေတိုးလာတာကြောင့်လူဦးရေအများဆုံးပြည်နယ်တစ်ခုဖြစ်တဲ့ဗစ်တိုးရီးယားနဲ့နယူးဆော့ဝဲလ်နယ်စပ်ကိုပိတ်ကြောင်းတနင်္လာနေ့မှာခြေညာခဲ့ပါတယ်။အမေရိကန်ပြည်ထောင်စုမှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံရမှုကြောင့်သေဆုံးရသူအရေအတွက်ကတနင်္လာနေ့မှာ 33,000 ကျော်အထိရောက်ရှိကြောင်း John Hopkins တက္ကသိုလ်ရဲ့မှတ်တမ်းကဖော်ပြပါဗျ။ Washington စံတော်ချိန်တနင်္လာနေ့နေ့ခင်းပိုင်းမှာပဲ American တဝဗိုင်းရပ်စ်ကူးစက်ခံရေအတွက်2တန်9သိန်းနီးပါးကိုရောက်လာပါဗျ။ American ပြည်ထောင်စုဟာကမ္ဘာမှာ COVID-19 ကူးစက်ခံရမှုမှာရောသေဆုံးမှုမှာရောအများဆုံးနိုင်ငံဖြစ်နေပါဗျ။မြန်မာနိုင်ငံမှာတနင်္လာနေ့ကကိုဗစ် -19 ကူးစက်ကံအတည်ပြုလူနာအမျိုးသား3ဦးထပ်တိုးတဲ့အတွက်ကူးစက်ခံရသူပေါင်း316ယောက်ထိရှိသွားပါပြီ။ကူးစက်ခံရသူလူနာသစ်3ဦးကတော့အာရပ်စော်ဘွားများပြည်ထောင်စု UAE ကပြန်လာသူတွေဖြစ်တယ်လို့အစိုးရထုတ်ပြန်ချက်ကဖော်ပြပါတယ်။ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်နဲ့ဒုတိယကာကွယ်ရေးဦးစီးချုပ်ဒုတိယဗိုလ်ချုပ်မှူးကြီးဆိုးဝင်းတို့ကိုအရေးယူတန်းခတ်ကြောင်းဗြိတိန်ကတနင်္လာနေ့မှာကြေညာပါတယ်။ VOA မြန်မာပိုင်းစီစဉ်ရဲ့အင်ကာနေ့မနေ့ခင်သတင်းတွေကိုနားဆင်ခဲ့ကြရတာဖြစ်ပါတယ်ရှင်။အခုထုတ်လွှင့်ပေးခဲ့တဲ့တနအီစာမနေ့ခင်ရေဒီယိုစီစဉ်ကိုတော့မြန်မာစံတော်ချိန်မနေ့၈နာရီကနေ၉နာရီအထိလိုင်းဒိုမီတာ16 19 41တို့ကနေပြန်လည်ဖမ်းယူနားဆင်နိုင်ကြပါတယ်။ VOA အစီအစဉ်တွေကိုအပင်းနားဆင်တဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်ရှင်။ကျမသင်္ကေတထိုက်ပါ
This program has come to you from the Voice of America, Washington.